Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်စက်တင်ဘာလ10ရက်စတာပရီနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်ညာ9:00အိုက်ဒိုမီတာ2440 51နဲ့ဖိုင်လက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။စတာပရီနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကျွန်တော်ရဲမထုံးကတင်ဆက်ပေးတော့ပါမယ်။ကိုရိုနာဗိုင်းရပaccording to the CDC စတင်တော်လုံးနေတဲ့ဖြစ်စဉ်နဲ့နိုင်ငံရေးပြောကားတွေမပါဝင်စေရဘူးလို့အမေရိကန်ကျန်းမာရေးပညာရှင်တွေကအမေရိကန်လွှတ်တော်အမတ်တွေရှေ့မောက်မှာအာဘကံပြောကြားခဲ့ပါတယ်။ကာကွယ်ဆေးထုတ်လုပ်မှုကိုသိပ္ပံတိကျဖြစ်စဉ်အတိုင်းသာထုတ်လုပ်သွားမယ်လို့လည်းအမေရိကန်လူထုကျန်းမာရေးဝန်ဆောင်မှုဌာနအကြီးအကဲ Sergeant General Jerome Adams ကပြောပါတယ်
။ There will be no shortcuts. This vaccine will be safe.
ကာကွယ်ဆေးတွေကိုဖြန့်လန်းကနေထုတ်လုပ်နေတာမဟုတ်ကြောင်းကာကွယ်ဆေးတွေဟာဘေးကင်းရေးဆိတ်ချရမယ့်ဆေးတွေဖြစ်ပြီးအမေရိကန်အစားအသောက်နဲ့ဆေးဝါးကြီးကြပ်ကွက်ရေးဌာန FDA ကအတိအပြုခွင့်ပြုပြီးတာနဲ့တပြိုင်တည်းသူနဲ့သူ့ရဲ့မိသားစုကအရင်ဦးဆုံးကာကွယ်ဆေးအထူးခံသွားမှာဖြစ်ကြောင်းအမေရိကန်လူထုကျန်းမာရေးဝန်ဆောင်မှုဌာနအကြီးအကဲ Sergeant General Adams ကအထက်လွှတ်တော်အမတ်တွေကိုအမှကန်ပြောကြားသွားတာဖြစ်ပါတယ်သိပ္ပံဒီကအလုပ်ဖြစ်တာမို့သိပ္ပံဒီအတိုင်းလိုက်နာသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ကျမကြီးဝန်ထမ်းတွေလို့ကာကွယ်ဆေးဦးစားပေးထုတ်နိုင်ပေးဖို့လိုအပ်နေသူတွေအတွက်ကြည်ကြပြည့်ပြည့်စံတန်နေတဲ့ကာကွယ်ဆေး6မျိုးရဲ့စံတန်ချက်ရလဒ်တွေကိုလည်းမကြခင်သိရှိရဖို့ရှိတယ်လို့တခြားအမေရိကန်တိုက်တန်းကျမကြီးပညာရှင်တွေကဗုဒ္ဓဦးတွေကအထက်လူတော်ကျမ်းစာပွဲမှာပြောပါတယ်။လောလောဆယ်ကာကွယ်ဆေးထုတ်လုပ်နေတာတွေကိုအမေရိကန်သမ္မတရွေးကောက်ပွဲမှာဆွေးနွေးကြီးကုန်စရာကိစ္စကြီးဖြစ်လာအောင်သမ္မတဒေါ်နယ်ထရမ့်ကပြုလုပ်နေတာဖြစ်ပြီးသူ့အစိုးရရဲ့အထောက်အမှုကြောင့်အော်တိုဘားလာအယောက်မှာကာကွယ်ဆေးစံသက်ချက်ရလဒ်တွေကိုမြင်တွေ့ရလိမ့်မယ်လို့ပြောထားခဲ့ပါတယ်။ဒီမိုကရက်မတ်တွေကတော့သမ္မတထရမ့်ဟာသူပြန်ရွေးကောက်ခံရရေးကာကွယ်ဆေးစံသက်တဲ့ဖြစ်စဉ်ကိုအသုံးချနေတယ်လို့ဆွဆွဲလိုက်ပါတယ်။အထက်လွှတ်တော်ဒီမိုကရက်တစ်အမတ်အဲလစ်ဇဘက်ဝါရန်ကသမ္မတထရမ့်ရဲ့ပြောစကားတွေဟာအမေရိကန်လူထုကိုကာကွယ်ဆေးအပေါ်မှာယုံကြည်ရှိလာအောင်လုပ်ရမှာပါအထောက်အကူမဖြစ်စေဘူးလို့ပြောပါတယ်။ဘီလာရုစ်နိုင်ငံရဲ့တည်တန်းရှိသမ္မတအလက်ဇန်ဒါလူကာရှန်ကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဆက်လက်ဖြစ်ပေါ်နေစမှာပဲအတိုက်ခံတွေဖွဲ့စည်းထားတဲ့ Coordination Council အဖွဲ့ဝင်အရေးပါတဲ့ခေါင်းဆောင်နောက်တစ်ဦးကိုဘီလာရုစ်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဗိုလ်တုံးတွေကအတိုက်ခံအဖွဲ့ကရှိနေမက်ဆီဇနက်ကိုမျက်နှာဖုံးတက်ထားတဲ့သူတချို့ကရုံးခန်းထဲထိလာပြီးခေါ်သွားတယ်လို့သူ့မိတ်ဆွေ Club German ကပြောပါတယ်။ဇနက်ကသူ့ဖမ်းခံရပြီးဖုံးအသိမခံရခင်မှာမျက်နှာဖုံးရဲစကလုံးကို message ကတစ်စင်ပေးပို့ခဲ့တယ်လို့ German ကပြောပါတယ်။အခုတော့အတိုက်ခံ Coordination Council အဖွဲ့ဆောင်အဖွဲ့ဝင်2015ခုနှစ် Nobel ဆုရှင် Svetlana Alexievich တယောက်သားအဖတ်ခံရသေးပဲကြာနေတာဖြစ်ပါတယ်။သူ့ရဲ့နေအတိုက်ခံကိုလည်းမနေ့တုန်းကဘယ်သူဘဝမှမသိတဲ့သူတချို့ဝင်ရောက်ဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့အဖတ်ခံရအောင် Minsu ကဥရောပသမဂ္ဂတန်ရာရှိတွေနဲ့တရိတ်တော်တွေကသူ့ခန်းကိုလာရောက်ခဲ့ပြီးတားဆီးခဲ့ကြတာဖြစ်ပါတယ်။အဂုလာကူယနီကကျင်းပခဲ့တဲ့ဘယ်လာရုစ်ရွေးကောက်ပွဲမှာလက်ရှိသမ္မတလူကာရှန်ကိုအနိုင်ရအကြောင်းကြေညာထားတာဖြစ်ပါတယ်။အတိုက်ခံတွေကရွေးကောက်ပွဲတရားမျှတမှုမရှိဘူးဆိုပြီးရလဒ်ကိုလက်မခံလို့သမ္မတလူကာရှန်ကိုရာထူးကနှုတ်ထွက်ပေးပြီးရွေးကောက်ပွဲတွေကျင်းပပေးဖို့ဆန္ဒပြနေကြတာတရေကားပါရှိနေပြီဖြစ်ပါတယ်။အတိုက်ခံကောင်းဆောင်စီကန်ဒိုစကာယာကလည်းရွေးကောက်ပွဲပြီးဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့တဲ့ရက်ပိုင်းတွေမှာပဲသူ့ကိုဖမ်းဆီးတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာကြောင့်အီတီချင်းလစ်သူယေးနီးယားနိုင်ငံကိုပြေးတိတ်ဆောင်နေတာဖြစ်ပါတယ်။အင်္ဂါနေ့တုန်းကလည်းအတိုက်ခံကောင်းဆောင်တူဖြစ်တဲ့မာရီယာကိုလက်စနီကိုဗာကိုအာဏာပိုင်တွေကယူကရိန်းနယ်စပ်ကိုအတင်းပို့တဲ့ဖြစ်ရပ်ဖြစ်ပွားပြီးတဲ့နောက်ဘီလာရုစ်ပြည်ချမှာပဲဖမ်းဆီးထိန်းသိမ်းလိုက်ပါတယ်ခင်ဗျ။အာဖဂန်နစ္စတန်နေရာမှာရှိတဲ့အမေရိကန်တပ်တွေကိုနိုဘလာအစိုးရအရောက်မှာအင်အား8600ကနေ4500ထိရှော့ချသွားမယ်လို့အမေရိကန်စစ်တပ်ဘူထိန်းချုပ်ကုကဲရေးဌာနချုပ်ကဗုဒ္ဓဟူးနေ့ကပြောပါရယ်အီရတ်မှာရှိတဲ့အမေရိကန်တပ်တွေကိုဒီလာတဲ့အင်အား3000အထိရှော့ချမယ်လို့ကြေညာပြီးနိုင်ပိုင်းအကြမှာပဲအခုလိုအာဖဂန်ကတပ်တွေရှော့ချမှာကိုကြေညာလိုက်တာလည်းဖြစ်ပါရယ်အာဖဂန်မှာရှိတဲ့တပ်ဖွဲ့ဝင်4500နဲ့အမေရိကန်တို့အဓိကလုပ်ရမယ့်လုပ်ငန်းတွေကိုလွှတ်ဆောင်သွားနိုင်တယ်လို့လည်း American Marine တပ်ဖွဲ့ဝင်ချုပ်ဂျေကနက်သ်ဖရန့်ခ်မက်ကန်ဇီက VOA ကိုပြောပါရယ်အာဖဂန်မှာတိုက်ခိုက်နေတဲ့ပြိုင်ဘက်အဖွဲ့တွေအကြားတရိုက်စစ်သက်ဆွေးနွေးပွဲတွေကာတာနိုင်ငံမှာမကြခင်စတင်လိုက်မယ်လို့ခန့်မှန်းနေကြတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့တပ်တွေရှော့ချမယ်လို့မကြေညာခဲ့မနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာပဲဗိုလ်ချုပ်ကြီးမက်ကင်စီကအီရတ်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်အင်အား9200ကနေ3000အထိရှော့ချသွားမယ်လို့ကြေညာထားခဲ့တာဖြစ်ပါတယ်ခင်ဗျမနေ့ဗုဒ္ဓဟူးနေ့မနေ့ပိုင်းကအာဖဂန်နစ္စတန်သမ္မတ အမရိုလာဆလီလိုက်ပါလာတဲ့ရင်တန်းတိုက်ခိုက်ခံရတဲ့အတွေ့အနည်းဆုံးလူ10ဦးသေဆုံးပြီးအများပြားဒဏ်ရာရရှိသွားခဲ့ပါတယ်။သေဆုံးဒဏ်ရာရသူအတော်များများကမနေ့ရုံသွားချိန်လမ်းသွန်းလမ်းလာအများစုဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကတာဝန်ရှိသူတွေကပြောပါတယ်။ဒုတိယသမ္မတဆလီရဲ့ရင်တန်းကိုပြစ်မှတ်ထားတဲ့လမ်းဘေးပုံးဖောက်ခွဲတိုက်ခိုက်မှုမှာကြီးကမော်တော်ယာဉ်နဲ့လိုက်ပါလာတဲ့ဆလီကမျက်နှာနဲ့လက်မှာဒဏ်ရာအနည်းငယ်ပဲရရှိပြီးလွတ်မြောက်ခဲ့ပါတယ်။ဆလီနဲ့အတူလိုက်ပါလာတဲ့တားဖြစ်သူအဘက်ဆလီကလည်းဒီတိုက်ခိုက်မှုကနေလွတ်မြောက်ခဲ့ပါတယ်ဆလီရဲ့ကုရံတော်တွေတဲ့တချို့တရားရလို့ဆေးရုံတင်ထားရပြီးသေဆုံးသူဦးရေတိုးလာနိုင်တယ်လို့ကျမိုင်ဝန်ကြီးဌာနပြောခွင့်ရအက်မဲဆမ်ဆိုးကပြောပါတယ်ဒုတိယသမ္မတဆလီဟာသူ့ကိုလောက်ချံမှုစူးစမ်းမှုတွေကနေအချိန်ကြီးလွတ်မြောက်ခဲ့ဖို့ပြီးပြီးခဲ့တဲ့နှစ်ကလည်းသူ့ရုံးခန်းထဲမှာလောက်ချံမှုစူးစမ်းမှုမှာလူအယောက်20သေဆုံးခဲ့ပါတယ်
American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.13 ဘိုင်းနိုမီတာ40 kHz 9.13 ဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာဂျာတာပရင်းနေ့မနေ့ခင် VOA ရဲ့သတင်းတွေကိုဆက်ပြီးတင်ပြနေပါတယ်ရန်ကုန်တိုင်းအတွင်းကိုဗစ်ကူးစက်ခံရသူအများပြားလာတဲ့အခြေအနေခီးသွားရာဇဝင်လည်းမရှိကိုဗစ်ကူးစက်ထားတဲ့လူနာနယ်လည်းထိတွေ့ခြင်းမရှိပဲကူးစက်မှုအသစ်တွေတိုးလာတာကြောင့်ရန်ကုန်တိုင်းဒေသကြီးအတွင်းက21မြို့နယ်ကိုနေအိမ်မှာပဲနေကြဖို့ဆိုတဲ့ stay at home အမိန့်ကိုကျန်းမာရေးဝန်ကြီးဌာနကစက်တင်ဘာ9ရက်ညပိုင်းမှာထုတ်ပြန်လိုက်ပါတယ်။တောင်ကလာတာမွေမယန်းကုန်း၊ကမာရော့၊စမ်းကြောင်းဘူတထောင်ရန်ကင်းမင်္ဂလာတောင်ရွတ်၊ကြည်မနိုင်ကျောက်တရာဒဂုံအလုံးအစရှိတဲ့မြို့နယ်ပေါင်း21မြို့နယ်မှာstay at home အမိန့်ထုတ်ပြန်လိုက်တာပါဒီအမိန့်ဟာစက်တင်ဘာ10ရက်မနက်7နာရီကစတင်တက်ရောက်မှာဖြစ်ပါတယ် stay at home စီကံအရရုံးလုပ်ငန်းစေယုံအလုပ်ယုံတာဝန်ကျသူတွေမဖြစ်မနေဈေးဝယ်ရမယ့်သူတွေစေယုံစီကံရေးပေါ်သွားရမယ့်သူတွေကလွဲလို့ကျန်တဲ့လူတွေနေအိမ်မှာပဲနေရမယ်လို့သတ်မှတ်ထားတာပါအပြင်ထွက်တဲ့အခါမှာလည်းကိုဗစ်ကျန်းမာရေးစီကံချက်တိုင်းလိုက်နာရမယ်လို့တိုက်တွန်းထားပါတယ်ဒီအမိန့်ကိုလိုက်နာဖို့ပြက်ကွက်သူတွေဟာတည်ဆဲဥပဒေအရရေးယူခံရမယ်လို့ဖော်ပြထားပါတယ်စရိမာကိုရဗိုလ်ဒူးည၈နာရီသတင်းရမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူနောက်ထပ်82ဦးတွေ့ရှိခဲ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပါတယ်82ဦးထဲမှာရခိုင်ပြည်နယ်က44ဦးရခိုင်တိုင်းကအယောက်30မွန်ပြည်နယ်က4ဦးမန္တလေးတိုင်း3ဦးနဲ့အေရဝတီတိုင်းမှာ2ဦးတွေ့ရှိရတာဖြစ်ပါတယ်ဗိုလ်ဒူးညအချိန်ထိစီးရင်ရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူပေါင်း1890နီးပါးရှိပြီး12ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်း2019ခုနှစ်တုန်းကမြန်မာတပ်မတော်ရဲ့နေမီရှင်းလင်းရေးဖြစ်စဉ်အတွင်းဒေသခံရိုဟင်ဂျာမွတ်စလင်တွေကိုတပ်ဖြတ်မတင်းကျင်ရမှာကိုယ်တိုင်ပါခဲ့တယ်လို့ဖွင့်ဟပြောဆိုတဲ့မြန်မာတပ်မတော်ဝတ်စုံဝတ်စင်ထားသူတပ်သားတချို့ရဲ့ဗီဒီယိုဖိုင်တွေဒီရက်ပိုင်းနဲ့ထွက်ပေါ်လာပါတယ်။အဆိုပါတပ်သားတွေကရခိုင်လက်နက်ကန် AE တပ်ဖွဲ့စီကိုဘယ်လိုအကြောင်းကြောင့်အခုလိုထွက်ပြေးလာရသလဲရခိုင်မြောက်ပိုင်းဖြစ်စဉ်မှာဘယ်လိုပါဝင်ခဲ့သလဲဆိုတာတွေနဲ့ပတ်သက်လို့AE တပ်ဖွဲ့ကမေးမြန်းထုတ်ပြန်လာတဲ့ဗီဒီယိုဖိုင်ဖြစ်ပါတယ်။ဗီဒီယိုထဲမှာတပ်သားမျိုးဝင်ထွန်းဆိုသူကသူဟာဘူသီးတောင်အခြေစိုက်ချင်းလင်းတရင်965ကဖြစ်ပြီး2016ကစလို့ရခိုင်ဒေသမှာတောင်ဝင်ကြခဲ့ကြောင်း2019တပ်မတော်ရဲ့နေမီရှင်းလင်းရေးဖြစ်စဉ်အတွင်းစတေမာလာထဲမှာတောင်ပစားနဲ့ဘူသီးတောင်အနီးတစ်ဝက်ကျေးရွာဒီမှာဒေသခံမွတ်စလင်တပ်ကြီးပိုင်းအမျိုးသမီးနဲ့ကလေးတွေကိုတပ်ဖြတ်ရမှာကိုယ်တိုင်ပါဝင်ခဲ့ကြောင်းမွတ်စလင်အမျိုးသမီးတွေကိုအုပ်စုလိုက်အရမပြုကျင့်ရမှာအတဲ့အရာရှိတွေနဲ့အတူသူအနေနဲ့တကြိမ်ပါဝင်ခဲ့ကြောင်းဗီဒီယိုမှာထွက်ဆိုပြောကြပါတယ်။အလားတူချင်းလင်တန်ရင်3535တပ်သားဇော်နိုင်ထွန်းဆိုသူကလည်းမောင်နှုံးမြို့နယ်တဝိုက်ကြီးရွာ9ရွာကမွတ်စလင်တွေကိုတပ်ဖြတ်ရမှာရောအလောင်းတွေကိုအစုအပြုံလိုက်မြှုပ်နှံရမှာပါကျူးလွန်ခဲ့တယ်လို့ဗီဒီယိုမှာပြောဆိုထားပါတယ်။2020မီလမှာထုတ်ပြန်တဲ့ AE တပ်ဖွဲ့ရဲ့ဗီဒီယိုထဲမှာမြန်မာတပ်မတော်ကနေထွက်ပြေးလာသူတပ်သား4ဦးကိုတစုတည်းထိုင်ရင်းမေးမြန်းတာပြီးဇူလိုင်လတဲ့ရိုက်ကူးရတဲ့ AE တပ်ဖွဲ့ရဲ့ဒီဗီဒီယိုထဲမှာတော့တပ်သားမျိုးဝင်းထွန်းနဲ့တပ်သားဇော်နိုင်ထွန်းတို့တူးချင်းစီကိုရိုက်ထားတဲ့အင်္ဂလိပ်စာတန်းတို့ဗီဒီယိုထွက်ပေါ်လာတာပါဒါပေမဲ့မြန်မာစစ်သားတွေက AE တပ်ဖွဲ့တဲ့ဘယ်လိုထွက်ပြေးရောက်ရှိလာသလဲဆိုတာကိုတော့ပြောဆိုထားတာမတွေ့ရပါဘူးဗီဒီယိုဖိုင်တွေကအဆိုပါတပ်မတော်သားတွေရဲ့ထွက်ဆိုချက်တွေဟာမဟုတ်မှန်ကြောင်းသူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်တာကြောင့် AE တပ်ဖွဲ့ကတင်ပြီးတဲ့အတိုင်းပြောဆိုတာမျိုးဖြစ်နိုင်ကြောင်းတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ဘုံမှုရုပ်ဆောင်မင်းထွန်းကပြည်တွင်းမီဒီယာတချို့ကိုဗိုလ်ဒူးနေမှာတုံ့ပြန်ပြောကြပါတယ်။ဒါပေမဲ့ AE တပ်ဖွဲ့တွေရောက်နေသူတွေဟာမြန်မာတပ်မတော်ကမဟုတ်ဘူးဆိုတာမျိုးတော့ငြင်းဆိုတာမှမရှိပါဘူး။ အေးတပ်ဖွဲ့ထံမှကုလွန်လာတဲ့တပ်သားတွေကို ICC တရားရုံးကိုလွှဲပြောင်းပေးလိုက်ပြီလို့ New York Times သတင်းစာနဲ့45 Rights အဖွဲ့တွေကပြောပေမဲ့ ICC တောင်ဝန်ရှိသူတွေကတော့အတည်ပြုချက်မပေးသေးပါဘူး။နိုင်ငံတကာမှာပြောဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကရောစစ်တပ်ကပါလက်မခံပေးချတာပေမဲ့ရိုဟင်ဂျာတွေပေါ်ယူရဲချက်ရှိရှိကျူးလွန်လုဆောင်ခဲ့တာမရှိဘူးလို့အကြိမ်ကြိမ်ညင်းဆိုခဲ့ပါတယ်ခင်ဗျာ။ရကံပြည်နယ်မှာကလေးငယ်နှစ်ဦးနဲ့အနည်းဆုံးလူကြီးနှစ်ဦးတို့အကြောင်းမဲ့တည်ဆုံခဲ့ရတဲ့ကိစ္စအတွက် Save the Children အဖွဲ့ကလွန်စွာစိတ်ထိတ်ခတ်ရပြီးခံမြင်းဒေါသထွက်ရတယ်လို့ပြောကြပါတယ်။အန်းနဲ့မြေပုံမြို့နယ်ကြားညောင်ခက်ကန်ကြီးရွာကအသက်၅နှစ်အရွယ်သာရှိသေးတဲ့ကလေးငယ်နှစ်ဦးဟာအမြောက်ဆန်အပိုင်းစားဖြစ်ပွဲရှိတဲ့အရာတွေစက်တင်ဘာလ၈ရက်အင်္ဂါနေ့ကထိမှန်ခဲ့တယ်လို့ဆိုပါတယ်။နောက်ထပ်ကလေး၈ဦးဟာလည်းအလားတူဒဏ်ရာရရှိသွားပြီးဒီဒုက္ခတဲ့မိသားစုတွေနဲ့အတူဝမ်းနည်းကြေကွဲရကြောင်းSave the Children ကပြောပါတယ်ဒီကိမီနယ်ကစီရီပီတီဘက်ကတွေကြောင့်စာနာမှုလိုအပ်နေရတဲ့စာနာမှုလိုအပ်နေရတဲ့အခြေအနေပေါ်စိုးရိမ်မကင်းဖြစ်ကြောင်းနဲ့ပီတီဘက်ကမှာပါဝင်နေတဲ့လက်နက်ကင်တပ်ဖွဲ့နှစ်ဖက်စလုံးကနိုင်ငံတကာစာနာမှုဥပဒေကိုလေးစားကြဖို့အရသာတွေကိုလည်းအကာအကွယ်ပေးကြဖို့ကုလသမဂ္ဂအဖွဲ့ကထုတ်ပြန်လိုက်တဲ့နေ့မှာပဲဒီလိုတည်ဆုံမှုတွေဖြစ်ပွားခဲ့ရတာပါရခိုင်နဲ့ချင်းပြည်နယ်ကစီရီပီတီဘက်ကတွေကြောင့်2018ဒီဇင်ဘာကနေအခုချိန်ထိခံမှန်းကြီးအရသာ300ခန့်တည်ဆုံခဲ့ရပြီး650လောက်ဒဏ်ရာရှိခဲ့တာဖြစ်ပါတယ်။အဲ့ဒီထဲမှာကလေးငယ်တွေလည်းအများအပြားပါဝင်တာဖြစ်ပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကမ်းခြေကိုစက်လက်တစ်စင်းနဲ့စက်တင်ဘာ9ရက်တနင်္လာနေ့အစောပိုင်းမှာရောက်လာခဲ့တဲ့ရိုဟင်ဂျာဒုက္ခသည်300နီးပါးတွေကအမျိုးသမီးတူဟာစက်တင်ဘာ10ရက်အင်္ဂါနေ့ကဆေးရုံကိုရောက်ရှိပြီးကွယ်လွန်သွားပါတယ်။သူတို့အားလုံးကိုအင်ဒိုနီးရှားနိုင်ငံကကိုဗစ် -19 စစ်ဆေးဖို့အင်္ဂါနေ့နေ့လယ်ပိုင်းမှာဒေသအာဏာပိုင်တွေစတင်ဆောင်ရွက်ခဲ့ပြီးလောက်ဆာဦးမာဝီမြို့တော်ဝန်ကောင်စီရဲ့ကျန်းမာရေးဌာနအကြီးအကဲလက်ဖြင့်ရိုဟင်ဂျာဒုက္ခသည်အရေးကံတွေဆောင်ရွက်နေတဲ့မာဇူကီက VOA ကိုပြောပါတယ်။သူတို့တွေကရိုဟင်ဂျာမျိုးသမီးတူအသက်ရှူမဝပဲအပြင်းပြားနေတာကြောင့်မြို့နယ်စည်းရုံးကိုပို့ပြီးစစ်ဆေးကူတာပေးပေမဲ့အင်္ဂါနေ့မှတင်တည်ဆုံသွားခဲ့တာပါ။ညာသောအပရိနေမနက်ခင် VO ရဲ့သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကျွန်တော်ညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
သောအပရိနေနဲ့ခင် VO မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ချင်းတီနယ်ပလောဝစိတ်ကန်းကနေပုတ်တပူးနေနေပိုင်းကကလရံမြစ်ကြောင်းတိုင်းထွက်ခွာလာတဲ့ချင်းတီနယ်အစိုးရဝန်ကြီးဦးစိုးထက်စီးနင်းလိုက်ပါလာတဲ့ဆက်လီကိုအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကလက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်ပလောဝဒေတာစစ်ဘေးဒုက္ခသည်တွေအရေးပါဝင်ဒေတာပုံမျိုးရေးလုပ်ငန်းတွေနဲ့ပတ်သက်လို့ရက်သတင်းတစ်ပတ်ကြာတွားရောက်ခဲ့တဲ့ခီးစဉ်အပြီးမနေ့ကပလောဝမြို့ကနေဆက်လီနဲ့အပြန်ကလရံမြစ်ကြောင်းမှာအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ချင်းတီနယ်ဝန်ကြီးဦးစိုးထက်က VOE ကိုပြောပါရယ်ဒီတိုက်ခိုက်မှုဟာအသက်အန္တရာယ်ကိုထိခိုက်စေတဲ့ချင်းချောင်းမှုဖြစ်တယ်လို့လည်းသူကအခုလိုပြောပါရယ်
ဒီနေ့ဖြစ်တဲ့ဖြစ်စဉ်တွေတော့အသက်အန္တရာယ်ပုံများကြီးခံနေတဲ့နေရာပေါ့လက်နက်ကြီးလေကားဆယ်လုံးလောက်တိတိခတ်မှုဖြစ်တယ်လက်နက်ငယ်တွေပစ်ဆောင်မှုဖြစ်တယ်ဆိုတော့ဒါတော့အသက်အန္တရာယ်သူကချင်းချောင်းထိခိုက်နေတယ်မြို့
အေးအေးကဖြစ်တယ်ဆိုတာကရောတေချာလားရှင်
မာတဲ့နဲ့အေးနဲ့မကူပဲရှိတာကိုအေးကတက်ခတ်တာ
အခုလိုအေးဘက်ကတိုက်ခိုက်တဲ့ပုံမှာရောဘယ်လိုမြင်ပါလဲရှင
်ကျွန်တော်ဒီသားတို့ကိုလုံချုံကြီးဆိုင်ဆိုတဲ့တာဂက်ကိုဒေါက်တာကောင်းဆောင်ဆင်းတို့မကြံပြားလို့ဒုက္ခပေးဖို့လုပ်တတ်မှုရှိပါလေဘူးလေဟိုကျွန်တော်ဒီသားတွေကျွန်တော်ဒီအဒီပြောင်းမရောက်တဲ့ဒုက္ခတွေကိုဟိုအပြည့်ကိုထောက်ပံ့ပါလို့လေကျွန်တော်ပြင်ဆင်တောင်းရှိလို့လည်းလာရခြင်းလို့ဖြစ်စဉ်ပါတော့ရင်းနှောင်းရတယ်လို့ပဲတော်တော်လေးလေးဖမ်းမှာဒီဒီသတ်ကျိုးတကူနဲ့လုပ်တယ်လို့မြင်စတော့ဟိုမတမ်းကြလို့ချစ်ချောက်တာလို့ဒီခတ်တာလို့ချစ်တယ
်အခုအင်တာနက်တွေပိတ်ထားတာကရောဘယ်တော့ပြန်ဖွင့်ပေးမှလဲရှင
်အေးဒီဟာလည်းကျွန်တော်ဒီသတ်က conflict ဖြစ်တဲ့ area ဆိုလို့လေးဆိုအမုန်းစားတွေတအားများလို့လို့လည်းအခုလို့အင်တာနက်ပိတ်တယ်လို့ထင်ပါတယ်ဖွင့်ပြီးလိုက်လို့ရှင်နေအမုန်းစားတွေကဟိုပုံပြီးတော့လည်းဖြစ်လာနိုင်တယ်အနေစားဒီကတွေ့ပါဟိုပိတ်တာပေါ့နော်ကြကြပိတ်တာဆိုတော့ဒီလူတို့အတွက်တစ်ခက်တည်းအခုလို့ကျွန်တော်ကိုဗစ်ရောဂါဖြစ်တဲ့ကာလမျိုးမှာအသိပညာပေးဖို့လိုအပ်တဲ့ချိန်မှုကြလက်ထားရဖြစ်တဲ့ချက်ပါလေ။တော့အခုလို့ရုပ်ကပွဲတော့မချေတော့မလဲအင်တာနက်ကိုကြကြပိတ်တာဟာကျွန်တော်ရုပ်ကပွဲဒီတော့လေအထောက်ပံ့နေရပါမယ်။ဟိုအသက်ကျတော့ဟိုအင်တာနက်ဖွင့်လာတော့ကောင်းကျိုးပုံများမလို့တော့
ချင်းပြည်နယ်စီရင်တရားရေးဝန်ကြီးဦးစိုးထက်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပလဝမြို့နယ်လွတ်တော်ကိုယ်စားလှယ်လောင်းလဲဖြစ်ပါတယ်။ဝန်ကြီးဦးစိုးထက်ခီးစဉ်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အေးအေးတာဝန်ရှိသူတွေဘက်ကို VOE ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမယ့်အချိန်မီဆက်သွယ်လို့မရဖြစ်နေပါတယ်။အခုလိုပလဝဒေတာခီးစဉ်တွင်ပြည်နယ်ဝင်ကြီးဦးစိုးထက်ကိုအေးအေးလက်နက်ကိုင်ဖွဲ့ကအကြမ်းဖက်တိုက်ခိုက်မှုဟာနယ်မြေငြိမ်းချမ်းရေးဒေတာခံပြည်သူတွေရဲ့အသက်အန္တရာယ်ကိုပါချိန်ချောက်နေတယ်လို့မြင်ကြောင်းခုမီးချင်းမျိုးနွယ်စုများရေးရာပေါင်းစည်းညှိနှိုင်းရေးကောင်စီ KACC ပြောခွင့်ရမိုင်နန်းဝေက VOE ကိုအခုလိုပြောပါတယ
်ပြစ်ခတ်တယ်ဆိုကလေးရပေါ့နော်ဒါကဘလို့ဖြစ်ဟိုချိန်ချောက်ပြီးတော့ပြစ်ခတ်တာပဲဖြစ်ဖြစ်ဒါမှမဟုတ်လုတ်ကြံကျင်လို့ပြစ်ခတ်တာပဲဖြစ်ဖြစ်ပေါ့နော်ဘလို့ပြစ်ခတ်မှုပဲဖြစ်ဖြစ်ဘေးအဖက်ကပဲဖြစ်ဖြစ်ပေါ့နော်အေတော်၎င်းမြန်မာစစ်တပ်တော်၎င်းဘေးအဖက်ကပဲဖြစ်ဖြစ်ဒါဒီပြည်သူလူထုပေါ်မှာဒီနေနေငိတ်ချမ်းရေးပေါ့အများကြီးစိန်ခေါ်မှုဖြစ်တယ်နောက်တစ်ချက်ကကြတော့ဒီဒေတာအကျိုးကိုပေါ့နော်ဒေတာအကျိုးအတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေကညွန့်နေအဲ့တော့ဒေတာဖွံ့ဖြိုးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဝန်ကြီးတယောက်ပေါ့နော်ဒီလိုမျိုးဒီဖွံ့ဖြိုးလုပ်ငန်းခီးစဉ်တော်လည်းကပါတီကိစ္စခီးစဉ်တော်ကသွားတဲ့အချိန်မှာဒီလိုပြစ်ခတ်မှုတွေဆိုတာကတော့ဒါအကြမ်းဖက်တဲ့လှုပ်ရက်ဖြစ်တယ်ပေါ့နော်ဆိုတော့ဒီလိုမျိုးလှုပ်ရက်တွေကိုဘယ်အဖွဲ့ကပဲလုပ်လို့ကျွန်တော်တို့ကတော့ကန့်ကွက်ချုံချပါတယ
်အခုလိုနယ်မြေတွင်းတိုက်ခိုက်မှုတွေအဆက်မပြတ်ရှိနေတာကြောင့်နိုဝင်ဘာ၈ရက်မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ပလဝမှာကိုယ်စားလှယ်လောင်းတွေမဲဆွဲစည်းရုံးနိုင်မယ့်အခြေအနေနဲ့ရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေတွေကိုတော့စိုးရိမ်နေရတယ်လို့ KACC ရဲ့မင်းကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်တရက်အုပ်ရေကင်းစခန်းမှာတာဝန်ထမ်းဆောင်နေတဲ့ရဲတပ်သားနှစ်ဦးပျောက်ဆုံးရာကနေရဲတပ်သားသူရလောင်းကိုတွေ့ရှိခဲ့တယ်လို့တပ်မတော်ဘက်ကထုတ်ပြန်ထားသလိုရွာသားတွေကိုမတင်ကန်လို့ဖမ်းဆီးစစ်ဆီးနေတဲ့ကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွင်အိမ်ပါမောင်တော်မြို့နယ်တရက်အုပ်ရေကင်းစခန်းမှာတာဝန်ထမ်းဆောင်နေတဲ့ရဲတပ်သားစီယာမျိုးနဲ့ရဲတပ်သားမြစ်သိန်းတို့နှူးဟာစက်တင်ဘာလ9ရက်နေ့ညနေပိုင်းမှာမိသားစုရှိရာရွက်ညူတောင်ကျေးရွာကိုလက်နက်ခဲရနဲ့သူအပြန်လမ်းခရီးမှာပျောက်ဆုံးသွားခဲ့တာပါစတေမာခွန်ရည်နေမှာတော့ပြည်ညူတောင်ကျေးရွာနီးပစုံကန်ဟောင်းနေရရွှွ่นွန်သွဲမှာရဲတပ်သားစီယာမျိုးရလောင်းကိုတွေ့ရှိရပြီးနှိပ်စက်ထားတဲ့တန်ရတန်ချက်တွေနဲ့တိတ်ဆုံးတာတွေ့ရှိရတယ်လို့တပ်မတော်သတင်းမှထုတ်ပြန်ရေးဖွဲ့ကလည်းစူလိုင်လစီယာနေရက်ဆွဲနဲ့ထုတ်ပြန်ထားပါတယ်ရဲတပ်သားနှူးပျောက်ဆုံးတိတ်ဆုံးတဲ့ကိစ္စပနာမစုံစမ်းချက်အရအေအေနဲ့အာစာလက်နက်ကင်အုပ်စုကအလင်းငှက်ချောင်းချောင်းတပ်ဖြတ်ခြင်းဖြစ်တယ်လို့တပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်တမရော်ရဲ့ထုတ်ပြန်ချက်ပေါ်မှာတော့ရခိုင်လက်နက်ကိုင်အေဖွဲ့ပြောခွေရခိုင်ဒုက္ခကတော့အခုလိုညင်းဆူထားပါတယ်
အဲ့ဒီရေးတပ်သားနှစ်ယောက်ကအရာသေးမှာသူတို့နဲ့ဒီစီးပွားရေးလုပ်ဖို့ကင်ဖက်တွေကြားမှာငွေကြေးအရှုပ်ရှင်းတွေအဲ့ဒီကိစ္စတွေကြောင်းနေပြီးတော့လူမှုရေးအရှုပ်ရှင်းတွေကြားမှာသူတို့ဒီတပ်ဖြတ်ခံရတာဖြစ်နိုင်တယ်အဲ့ဒီကိစ္စကတော့ဒါကျွန်တော်တို့နဲ့ပါမပတ်သက်မှုမရှိဘူး
တည်ဆုံးနေတဲ့ရေးတပ်သားစီယာမျိုးအလောင်းကိုစက်တင်ဘာလ9ရက်နေ့တရက်အုပ်ရေးကင်းစခန်းနဲ့မနီးမဝေးပြည်ညူတောင်ကျေးရွာနီးပစုံကန်ဟောင်းမှာတွေ့ရှိခဲ့လို့ပစုံကန်ပိုင်ရှင်ဦးမောင်ထွန်းစိန်ကိုလည်းလူတက်မှုရဇရာကြီးဥပဒေပုံမှန်300နှစ်နဲ့ငခုရနိုင်မြေရဲစခန်းမှာမနေ့ကဖမ်းဆီးအမှုဖွင့်လက်ထားပါတယ်။ဒီအချိန်လေးကိုရွံ့ညို့တောင်ရွာသားတို့ကအခုလိုပြောပါတယ်
။မိသားနှစ်ဦးကြောက်သွားတယ်လို့ကျွန်တော်တို့အင်းဒီလိုတင်းစကားတွေကြားပြရပါတယ်။မနေ့ကတော့အလောက်တလောက်ရတယ်ဆိုပြီးတော့ကျွန်တော်တို့ကြားပြရပါတယ်။အင်းဒီအလောက်ကတော့ကျွန်တော်တို့ဒီရွံ့ညို့တောင်ရွာရဲ့အခြေဖားမှာပဇွဲတန်းတွေရှိတဲ့ပဇွဲတန်းမှာတောင်းနေတယ်လို့တင်းရပါတယ်။ပဇွဲတန်းပိုင်ချင်းကရွံ့ညို့တောင်ကကျွန်တော်တို့တိုင်အောင်သားရခိုင်ပိုင်ဆိုင်တူခိုက်ပါတယ်ပဇာကံကပိုင်ဆိုင်တော့အခုကျွန်တော်ခူရနေနေကအေးဒီလိုသင်္ကေတပါလေ
အလောင်းကိုသိရှိရပစွန်ကန်ဟာ2019ခုနှစ်မောင်တော်တီကအချမ်းဖက်ဖြစ်စဉ်ကလေးကအလုတ်သမားတွေမရှိလို့မလုပ်ပဲပြစ်ထားတာလို့အဖမ်းခံရသူဦးမောင်ထွန်းစိန်ရဲ့မိသားစုဝင်သူကပြောပါတယ်မောင်တော်မြို့နယ်အတွင်းမှာနေကြားဆောက်ရဲတပ်ဖွဲ့ဝင်တွေမကြာခဏတိုက်ခိုက်ခံရသလိုတိုက်ခိုက်ခံရတိုင်းအေအေနဲ့အာစာလက်နက်ကအုပ်စုလက်ချက်လို့တပ်မတော်ဘက်ကထုတ်ပြန်လေးရှိပါတယ်ကျွန်တော်နိုင်ကွန်းအိမ် VUE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
လူမလာပဲကျင်းပမယ့်မြန်မာနိုင်ငံရွေးကောက်ပွဲအတွက်ပါတီတွေရဲ့မဲဆွယ်စည်းဝေးကာလစတင်လာချိန်မှာပဲဘယ်လိုအပြောင်းအလဲမျိုးလိုချင်ကြသလဲဆိုတာပြည်သူတို့ချို့ကြအမြင်ကွဲပြားမှုရှိနေတဲ့အကြောင်း AFP သတင်းတစ်ပုဒ်ကိုတင်ပြချင်ပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါ။2015ရွေးကောက်ပွဲမှာတောင်ပြိုကမ်းပြိုအနိုင်ရလိုက်တဲ့ NLD ပါတီဟာသူ့အစိုးရသက်တမ်း90တာကာလအတွင်းအဂိလက်စားမှုတက်ဖြည့်ရေးစီမံချက်ကိုအတက်နိုင်ဆုံးအကောင့်ထည့်ဖော်တယ်လို့မြင်သူတွေရှိသလိုရာဇီအဆင့်ကနေဘိုးအဆင့်ထိအထွေထွေအုပ်ချုပ်ရေးဌာနကိုအယက်သားအစိုးရလက်အောက်မှာပြောင်းရွှေ့ထားနိုင်ခဲ့တဲ့အချက်ပြည်သူတွေရဲ့လွတ်လပ်ခွင့်ကိုကန့်သတ်ဖိနှိပ်ထားတဲ့ဥပဒေပုံမှန်တချို့ကိုပြင်ဆင်နိုင်ခဲ့တဲ့စတဲ့အချက်တွေမှာတော့မျက်နှာကောင်းရပါမယ် ဖွဲ့စည်းပုံပြင်ဆင်ရေးငြိမ်းချမ်းရေးစီးပွားရေးဖွံ့ဖြိုးမှုနဲ့တရားဥပဒေစိုးမိုးရေးကဏ္ဍတွေမှာထင်သာမြင်သာအောင်မြင်မှုမရသေးတာကပြည်သူတွေကိုအားမလိုအားမရဖြစ်စေခဲ့ပါတယ်။နေပြည်တော်မှာနေတဲ့မတ်ခင်မျိုးနွယ်ကတော့ NLD အစိုးရဟာဂတိတွေသာပေးပြီးလက်တွေ့အကောင့်ထဲပုံမှုအားနေတယ်လို့အမြင်ရှိသူပါ
သူကတော့ဗစက်ကပဲပြောသွားပါတော့လက်တွေ့ဘာမှအလုပ်ပြရခဲ့တာမရှိဘူးအခုဟိုမဲနာနီးတယ်မဲနာနီးရဲ့သူတို့ချိန်လည်းနည်းနည်းပါးပါးလေးပဲလုပ်ပြရအောင်လေးပဲစပယ်လမ်းလေးကင်းပေးတယ်ပေါ့နည်းနည်းပေါ့ဒီလောက်ပါပဲသူတို့ဘာဆိုဘာမှဟိုကြည်ကြည်မမဘာမှမလုပ်ခဲ့သေးဘူ
းရန်ကုန်မြို့ကစက်ကားဆရာဦးစောမင်းကတော့ NLD ပါတီထပ်ပြီးအနိုင်ရမှသာစင်းရဲမှုကလွတ်မြောက်မယ်လို့ဆိုပါတယ
်ပွင့်လင်းလုံးပြောရအောင် NLD နိုင်ခဲ့ခြင်းလို့ပေါ့အဲ့ဒီဝင်ရတဲ့သဘောပေါ့ပြောမစို့ဒါအမေစုရဲ့ဟိုလုတ်ရက်နဲ့ပြောမစို့ကြိုက်တယ်ပေါ့ကွာမေစုလုတ်ရက်ကိုလည်းရမ်းကြိုက်တယ်ပေါ့အဲ့လိုပေါ့တို့တွေဒါနောက်ကနေ2020မှာအမေစုနိုင်နေရင်တို့တွေလည်းစီးရင်တွေနဲ့လောက်လောက်မယ်ဆိုတော့ထင်လို့ပေါ့ဒါပါပဲ
လက်တလုံးမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတည်ရည်တိုးလာနေတာပါဒါပေမဲ့လည်းကံယောဂအစောပိုင်းမှာကလေးကကိုဗစ်တားဆီးထင်းကျုပ်ရေး NLD အစိုးရရဲ့ကံတွေပုံကိုအားရသူကတော့ရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်ကိုဒီဟာပဲဖြစ်ပါတယ်
ကျွန်တော်တို့ဒီဟိုတခြားနိုင်ငံတွေမှာဖြစ်နေတဲ့အခြေအနေတွေကကိုယ်နိုင်ငံမှာများဖြစ်ခဲ့ရင်ဆိုရယ်စိုးရင်စိမ့်နဲ့ပူခဲ့တာမျိုးရှိတယ်ဒါပေမဲ့ဆက်ဖြစ်တဲ့အချိန်မှာနဲ့ဒီနိုင်ငံကိုဆက်ဖြစ်ပြီဆိုရင်အစိုးရရဲ့မန်နေဂျမန့်အရန်ကောင်းပါတယ
်မြန်မာနိုင်ငံတွင်လက်ရှိကိုဗစ်ကူးစက်မှုနှုန်းအတိုင်းသာသွားနေရင်နိုဝင်ဘာရွေးကောက်ပွဲကိုတော့ရွှေဆိုင်ထားတဲ့လို့နေပြည်တော်မြို့ကန်ကိုမျိုးမင်းဦးကတိုက်တွန်းပါတယ
်ကျွန်တော်တို့ကလူဘဝရှင်သန်မှုမှာကျန်းမာရေးအဓိကကြရတယ်အဲ့တော့ကျန်းမာရေးနဲ့ကျန်းမာရေးဒီပုံစံအတိုင်းပဲဆက်သွားနိုင်မယ်ကိုဗစ်ကစက္ကန့်ဝိတ်တိုင်းပဲဒီလောက်အင်အားများများနဲ့သွားနိုင်မယ်ဆိုရင်တော့ဥပဒေအတိုင်းရွှေ့တင်တယ်လို့ကျွန်တော်တို့ထင်တယ်ပေါ့နော
်2015ရွေးကောက်ပွဲမဲဆွယ်ကာလမှာပြောင်းလဲချိန်တက်ပြီဆိုတဲ့ NLD ပါတီရဲ့တိုက်တွန်းချက်တစ်ခုကလူဦးမကြည့်ပဲပါတီကိုသာကြည့်ပြီးမဲထည့်ပါဆိုတဲ့စကားဖြစ်ပါတယ်ပါတီကိုသာဦးစားပေးပြီးတိုင်းရင်းသားတွေကိုယ်တိုင် NLD ကိုမဲပေးခဲ့ကြတာပါအခုတော့အဲ့ဒီအတွေ့ကိုအသေးစားပြန်သုံးသပ်ဖို့လိုပြီလို့ပြောသူကစစ်တွေမျိုးကရခိုင်တိုင်းရင်းသူဒေါ်စောဆန်ငင်းသူပဲဖြစ်ပါတယ
်ဒါကလည်းပဲပါတီဆိုတဲ့အပေါ်မှာကြည့်ပြီးတော့မဲပေးတယ်ဆိုတာဟဲ့လေဒီအဲ့ဒီပါတီတဲကလူပုဂ္ဂိုလ်ရဲ့စွန့်ဆောင်နိုင်မှုပေါ့နော်ဘလို့စွန့်ဆောင်နိုင်မှုအခြေအနေကိုသုံးသပ်ပြီးမှပဲမဲပေးတယ်ဆိုလို့ရှိရင်တော့ပို့ပြီးတော့မှတပါဝါကြမယ်လို့မြင်နေပေါ့နော်အဲ့ဒီတဲမှာမှတခါကျွန်မတို့ကဒီရခိုင်ပါတီကိုပဲအဓိကဦးစားပေးပြီးတော့ကျွန်မတို့မဲပေးတဲ့
နယ် NLD ပါတီခေါင်းဆောင်တွေကတော့တိုင်းပြည်မှာဒီမိုကရေစီအုပ်မြစ်တွေခိုင်မှုအတွက်ပါတီတစ်ခုရဲ့မူဝါဒကိုကြည်ပါ NLD ကိုသာမဲပေးကြပါဆိုတဲ့တိုက်တွန်းမှုတွေဆက်ရှိနေသေးပါဒီတော့နောက်နှစ်လကြာကာလမှာကျင်းပမယ်2020ရွေးကောက်ပွဲမှာလူပြည်အများစုကဘယ်ပါတီကိုမိချဲမဲပေးကြမလဲဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ကြောင်းပါခင်ဗျာ
အခုလိုကံယောဂကာလအတွင်းမိဘတွေအစိုးရင်ဆုံးကသူတို့ကလေးတွေရဲ့စိတ်ပျော်ရွှင်လုံခြုံမှုရဖို့ဖြစ်တဲ့အကြောင်းဗြိတိန်အစိုးရကျန်းမာရေးဌာန Public Health England PHE ကဖော်ပြလိုက်ပါတယ်ကံယောဂကြောင့်ကန့်သတ်ပိတ်ဆို့မှုတွေဟာလူတွေကိုစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေထဲမှာစိတ်မပျော်ရွှင်တာနဲ့စိတ်ဖိစီးမှုတွေဖြစ်စေပြီးအဆိုးဆုံးခံစားကြရတဲ့သူတွေကကလေးတွေရဲ့သုံးပုံတစ်ပုံနဲ့လူငယ်တွေဖြစ်ကြတယ်လို့ British သုတေသနကုမ္ပဏီ YouGov ကပြောပါတယ်အခုစတင်တဲ့ The Every Mind Matter ဆိုတဲ့လှုပ်ရှားမှုကတော့ကလေးတွေနဲ့လူငယ်တွေရဲ့စိတ်ဓာတ်ရေရာပျော်ရွှင်ကြမှာစီဖို့ဖြစ်တဲ့အကြောင်း AP သတင်းလွှာကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ။ကျောင်းတွေကောလိပ်တွေလည်းပြန်ပြီးစဖွင့်နေတာနဲ့အတူမိဘတွေအနေနဲ့ကိုသားသမီးတွေရဲ့စိတ်ကြမ်းမာရေးနဲ့ပတ်သက်လို့ဘလို့လက်ကျင့်ပြုထောင်ပေးရမလဲဆိုတဲ့အစီအစဉ်တစ်ရပ်ကို Britain ကြမ်းမာရေးဌာန PHE ကစတင်လိုက်ပါတယ်။နာရင်းတော်ရစ်ကဗြိတိန်စိတ်ကြမ်းမာရေးတည်ချောင်းကြံစီမှုကာကွယ်ရေးနဲ့လူနာရီဘေကင်းလုံချုံရေးဆိုင်ရာကြမ်းမာရေးဝန်ကြီးပ
ါ Young people have had their world turned upside down. They've not been with their friends, their routine.
လူငယ်တွေအတွက်သူတို့ဘဝဆောက်ထုံးမုံမြော်ဖြစ်သွားခဲ့တာပါပဲ။တင်ငယ်ချင်းတွေနဲ့လည်းမတွေ့ရပုံမှန်လုပ်နေကြအလုပ်တွေအကုန်လုံးပြက်ကျောင်းနေတော့မှတက်လို့တော့မရကြတော့ပါဘူး။ဒီလိုအခြေအနေမှာသူတို့လေးဘယ်လောက်တောင်ဆိတ်ရှုပ်နေမလဲဆိုတာကျမတို့သိကြပါရဲ့။စိတ်မကြည်လင်တာနဲ့စိတ်ဖိစီးမှုတွေဆိုတာဒီအခြေအနေမှာပုံမှန်တုံ့ပြန်မှုတစ်ခုပါပဲ
။ YouGov အဖွဲ့ကစစ်တမ်းကောက်ခဲ့တဲ့မိဘပေါင်း2,559ယောက်ရဲ့တဝက်ကျော်ကအခုလိုကတ်ယောဂဘေးအတွင်းသူတို့အစိုးရင်ဆုံးကကလေးတွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးဖြစ်တယ်လို့ပြောကြပါရဲ့။
Normally you can go to your teachers and say, oh, miss, what do I do? Or sir, how do I deal with this?
But in this instance,
you got to sit down, call you Jadria. A dollar can't move, look at a chima. A young cat will be a poor male, look as I am, Pizuga, Lizard de Yagaino, Bobby so in Janja, Lelu Pizuga, Donsa Yagaino, Bobby one ane de Pizu, Donsa Cone Yagaino, Bobby say Pizzi, Lelu Pizuga, Donsa Le Yagaino, Shivare.
Just making some time to speak to your child about how they feel, provide some reassurance.
ဒီလိုရတာကလေးတွေရဲ့ခံစားချက်ကိုသိအောင်လို့စကားစီမီပြောချင်ပေးရပါမယ်။သူတို့ရဲ့ဘူးရင်တော့ကံတွေပြောင်းလဲတနက်ညလုပ်ပေးရပါမယ်။သူတို့ပြောတာကိုအလေးထားနားထောင်နေစွာလဲသိအောင်ပြပါ။လက်ရှိအခြေအနေကဘာမှကိုကြိုတင်ခံမလို့မရဘူးလို့ဒီသူတို့ခံစားနေရတဲ့အချိန်မှာလုံရုံလုံစင်တွေလုံနေနိုင်အောင်လို့စီစဉ်ပေးလို့လုံမဲလို့ဒီမှာထင်တယ်။
The Every Mind Matters လို့ရှာမှုကပကြီးဆရာချာလီမက်ကန်စီရဲ့ The Boy, the Mood, the Parks and the Horse ရုပ်ပြဇာတ်လမ်းကိုနာမည်ကျော်အနုပညာရှင်တွေဖြစ်ကြတဲ့ဒါဗီနာမက်ခေါ်မာဗင်ဟျူးမ်စ်ကက်တီပီပါရှောင်းဖလက်ချာနဲ့အီဒစ်ဘော်မင်တို့လိုဗြိတိန်ရဲ့နာမည်ကျော်မိဘတွေပါဝင်တယောက်ဆောင်ထားတဲ့ရုပ်ရှင်ဇာတ်လမ်းတို့တစ်ခုကိုရိုက်ကူးထုတ်ပြန်တာဖြစ်ပါတယ်ရှင်
ဆလဒီကဗန်မီဒီယာရဲ့မှာမြန်မာနိုင်ငံအကြောင်းဆုံးသတင်းရေးသားထားကြတဲ့အထက်ကတချို့မူရင်းအပေါ်မပြတ်ဆက်လက်ပြောပြလိုပါတယ်ကျွန်တော်တော်စံပါပါခပလန်းစီမံကိန်းကိစ္စမြန်မာသတိထားလာမှုအပေါ်တရုတ်စုရင်စိတ်ကြီးထွားလာတဲ့ဆိုတဲ့ခေါင်းစဉ်နဲ့ ဒီကောမနက်ပါတီရဲ့ပေါ်လစ်ဘျူရိုအဖွဲ့ဝင်ရင်ကြီးစီမကြခင်ဦးရောပါအသွားမြန်မာပြည်ကိုဝင်ပြီးတော့တကိစ္စကိုအလေးအနက်ထားပြောကြားသွားတယ်လို့ဆိုပါတယ်ဒီလိုပေါ်လစ်ဘျူရိုအဖွဲ့ဝင်တယောက်လာပြီးဆွေးနွေးရဟာရခင်တို့ကဝန်ကြီးဝန်ကြီးတို့ကောမနက်ပါတီဘဟုကွန်ပြည်ဝင်ဖြစ်တဲ့ဂျွန်တောက်တို့လာပြီးဆွေးနွေးတာလည်းပိုပြီးထူကြပါတယ်အခုတွေ့ဆုံမှုကမြန်မာအစိုးရအနေနဲ့လည်းသူတ
ကျွန်တော်ပေါ်လစ်ဘျူရိုဝင်ရင်းကြီးစီနံပြေဆောင်တဲ့နေရာမှာဒေါအောင်ဆန်းစုကြီးကသူတို့ဟာတိုးတိုးစီကအီးသေးပြစ်မီရဲ့ရင်းနှီးမှုနှံမှုကိုရလိုတဲ့အကြောင်းအလေးထားပြောကြခဲ့တယ်လို့ဆိုပါတယ်အခုအချိန်ကြီးကတော့ဘီအာရိုက်ခေါ်ကပလန်စီမံကိန်းကိုမြန်မာကစတင်နဲ့ဖြည့်ဖြည့်ချင်းလုပ်ဆောင်နေတယ်လို့လည်းရေးထားပါတယ်တရုတ်ဟာ CMEC ကတရုတ်မြန်မာစီးပွားရေးဇင်းညာရည်ရွယ်ချက်အောက်မှာစီမံကိန်းပေါင်း36ခုအစိုးပြုထားပေမဲ့မြန်မာဘက်ကတော့ခုခုကိုပဲတည်ပြုထားသေးပြီးနှစ်ဖက်စလုံးအတွက်အကျိုးအများရှိစေမယ်လို့အာမခံချက်ပေးနိုင်တဲ့စီမံကိန်းတွေကဆက်လက်အကောင်အထည်ခေါ်သွားမယ်လို့လည်းမြန်မာအရာရှိတွေကပြောကြားပြီးသာထားပါတယ်။ဒါဟာမြန်မာစီးပွားရေးဇင်းညာတွေကတဆင့်မြန်မာအပေါ်တရုတ်တို့လွှမ်းမိုးချေလှယ်ဖို့ကြိုးပမ်းလာနေတဲ့ က်တော့ခပလန်းစီမံကိန်းကိုအကောင့်ထဲပေါ်လာမြင်ရပါတယ်။တချိန်ထဲမှာပဲသူနဲ့တိုင်ပွဲဖြစ်တဲ့အမေရိကန်ပြည်ထောင်စုတို့ဂျပန်တို့ရဲ့လွှမ်းမိုးမှုမြန်မာပြည်ထဲမှာတစားစားကြီးထွက်လာတာကိုလည်းပဲသူတို့ကစိုးရိမ်မခင်ဖြစ်နေတယ်လို့ရေးထားပါတယ်။မြန်မာပြည်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကလက်နက်ထောက်ပံ့နေတဲ့အတွက်လည်းပဲမြန်မာနိုင်ငံအစိုးရအရာရှိတွေကြားမှာရောပြည်သူလူထုကြားမှာပါတရုတ်ဆန့်ကျင်ရေးစစ်ကြောကတဖြည်းဖြည်းကြီးထွက်လာတယ်လို့လည်းရေးပါတယ် မြန်မာပြည်ငြိမ်းချမ်းရေးအဖွဲ့စီများသူတို့ကူညီပါမယ်လို့တရုတ်ကကတိပြုထားပေမဲ့မြန်မာပြည်မြောက်ပိုင်းကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကတော့ဆက်လက်ထောက်ခံနေစေဖြစ်တယ်ထပ်ပတ်နေစေဖြစ်တယ်လို့လည်းဤသာထားပါခင်ဗျာစီကမရွေးနိုင်တဲ့လူအဖွဲ့စီများဆိုတဲ့ခေါင်းစဉ်နဲ့ဒေါက်တာမီယက်မူတာဇာရေးတဲ့ဆောင်းပါးကိုတော့ နောက်နိုင်ငံတွေနဲ့နှိုင်းစင်မယ်ဆိုရင်စီးစီးသာသာကွဲလွဲနေတဲ့အချက်တွေကနောက်လူဖွဲ့စည်းရေးကတက်ကြွလှုပ်ရှားပြီးသစ္စာဖန်တီးနိုင်မှုရှိတယ်နိုင်ငံသားတွေကိုထိုးထွင်းစမ်းသပ်ခွင့်ပေးတယ်မှာသွားခဲ့ရင်ကြာဆုံးသွားရင်လည်းပဲသင်္ကန်းစာယူပြီးတန်လေပြည့်ပြည့်နိုင်ငံရေးရှိတယ်လို့ဆိုထားပါတယ်နိုင်ငံသားတွေအနေနဲ့ဥဆောင်နိုင်စွာဖန်တီးနိုင်စွာထုတ်လုပ်နိုင်စွာတွေကိုလွယ်ကူစွာ Minimu, Pitching the Luke, Magmari Pinim, Saragara, Senior Elu Subi, American Pizanzu, Buna Pit Hawaii. Do the lever, through it, young like to them when a panting man Zangu Rot, and the Ashizam Lulu Suare. A chat of him around Yuma, Asashi, Achanang and Juma. Lupogo to Ujin Pisi, Company for a Siri Pisi. Landed between Usanga, Panti Janzira, Tulu Dari with Fame Jaya Hule. Trinidad who are on Yoguria Nangama Nanga, Anabanya, Atin Adama, Timin Hanan, Lukhano, Jomba Alzat, who wrote to Jonah, we are able to the Surawara. Pidru Lulaquim be a pinny chuchet Harajam, Taina, Nyabia, Tinier, Yama Nangama. Some of them that you didn't see good Pisi B. The King Yugoslavia becomes the law, so say, Mamma, you quit for a single town. Young time, that will eat a wife, cannot chosen the bar.
American Tanya Radio Net Yomiranya Sisinego, American Pidansu, Washington DC, Murogani, Tolin Benevale, American Pidansuma, COVID 19 Yoga, Kuse Guamu, Yebo Chini Dow, VOA Radio Net Yotan Sisinego, Yai Pongzan Piang Tolin Benevale, Radio Sisinego, Manet Chanagani, Kunanai, Etine, Yakunagani, Senai, Tichini Mabe, Tolin Benevale, Yomiranya Sisinego, Nizin, Yakunanagani, Kunanai, Gueti, Poman Sebi, Tolin Benevale, VOA Tolinja Digo, Radio Net, Joru Slano Obien, VOA Facebook Samina Male, Nasin Chishu Nanya Barakana.
Rusa Nasin Yamaro, Nima Yetum Dajes in Chapare. Lama Yuka Webbi, Suya Fusi Yetre. Tayana Padi Yipalame Sui, through her bed party near Pubang Yamle. Gulu Tayana Padi Yipalare. Through the general federal bidangs of Persia Pumu Pibjan Amla, then I can pity Bahari, Senior Don and Glass Surahu, the champion at Pizu Badi Council, and Dr. Dujan, Senator of the Tower, General Chosanava. Dr. Dujakna, whom attacking Kimba May Wake of Burma, Taina Badi in your Ninja Dorochi Mama Tashi of 3 hours. ကျွန်တော်တို့ရည်ရည်ကြရဲဒီချိန်မှာတိုင်းရင်းသားတွေဟာဒီနယ်အဆင့်စွတ်တော်တွေကိုသာမကဘဟုအဆင့်စွတ်တော်မှာရှင်ပြန်ရမယ်သူတို့တိုင်းရင်းသားအခွင့်အရေးကိုအဓိကဖော်ဆောင်ပေးမဲ့ပါတီနယ်ပေါင်းပြီးတော့ညွန်ပေါင်းဆိုရဖွဲ့ရရင်လည်းဖွဲ့ဖို့ရည်ရည်ချက်ရှိရဲဆိုတော့အထူးရည်ကြပါတယ်ဆိုတော့ကျွန်တော်ပထမဆုံးမေးချင်တာကအခုလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေရဲ့အခြေအနေဟာဘ
ตัวนี้ก็เปล่าตัวนี้ก็ต้องเสียเนี่ยนะต้องเสียงาเสียงเนี่ยชูชาล่ะชูจีบอะไรเนาะแต่ว่าที่ที่เนี่ยก็ที่ดูดูตัวที่ก็ที่เนี่ยนะที่เพื่อนที่เด็กปาร์ตี้กูชูอุตส่าห์ไปที่เด็กที่ชนะเด็กก็เปล่าเลยแต่ตัวนู้นเนี่ยตัวก็อาเป็นชนะเด็กเปล่าล่ะแล้วจำเลยที่ปาร์ตี้จันจีนี่เราเนี่ยตัวก็ลูลามูเอ้าจำเลยปาร์ตี้ป้องจีบอะไรตัวแต่ชุดอาเป็นล่ะเลย
แล้วไอ้ที่อะไรบาร์เรสต์นี่นะท่านนั่นเสียยุคก็ไปกูจำลองกันที่ยามาตั้งแต่ที่ท่านดูที่พูดลงมาเตะจู่เตะตัวก็บอกที่เนี่ยจู่เตะตัวก็ชูชาติยุคก็ไปพิจารณาบอกเบลูจู่มีอะไรส่วนนั้นเนี่ยสิ่งยากของยาที่ยามาที่เช่นเนี่ยเราตาจำลองกันที่ท่านดูที่พูดลงนี่ใจยาสิยาสิเรื่องสุดท้ายเราจำลองกันที่
ဒီပြောင်းရအောင်ဒါဆက်တဲ့ဒီမိုကရေစီချင်းကိုကြောင်းနေဖို့အကျူသားရပြည်ရေးဒီပြည်နယ်မှာလည်းဒီပြည်နယ်ရဲ့ကွန်ဂျူတူတဲ့ရေးဒီနယ်သားတွေကန်ဒီပါကိုပြည်နယ်သားတွေကိုလည်းဖန်တီးတယ်ကိုဒီပါကိုဖန်တီးဖွင့်ဆွေးဟာကိုဒါရုံးဖော်သားဖို့နော်လက်တွေ့လုံဆောင်သွားလုံနိုင်သောလုံဆောင်သားဖို့ကိုဒီပါကိုဖန်တီးဖွင့်ဆွေးဟာကိုအတတ်နိုင်ဆုံးပေါ့နော်ဒါရရှိတဲ့အခွင့်အရေးတွေအတုံးချ
ဒီကိုပြောရတဲ့အချိန်မှာတော့ကျွန်တော်ကတောင်းချစ်ရဲ့ကာလလို့ပြောလို့ရပါတယ်
ဟုတ်ကဲ့အခုဒီကမှာတော့ကျွန်တော်ကတောင်းချစ်ရဲ့ကာလလို့ပြောလို့ရပါတယ်။ပါတီကြီးမှာကျွန်တော်ကဘွာကျွန်တော်မျိုးဆိုပေမဲ့ပြစ်ပိုင်းဆက်ထားတာဖြစ်ရှိတယ်။ဟုတ်ကဲ့ကျွန်တော်ဒီကဘွာအချိုကာလနဲ့ကျွန်တော်တောင်းချစ်မယ်။ရပ်ပေါ်ပဲကြီးတယ်ရပ်ပေါ်ရဲ့ရနတ်ပေါ်မှာလည်းကျွန်တော်တောင်းချစ်မယ်။အဲ့ဒီနောက်ပိုင်းမှာဖြစ်ပေါ်လာမဲ့လူချမ်းမှုတွေကိုကျွန်တော်တောင
ချင်တာမှာတော့မခံမှန်းတတ်တယ်ဟုတ
်ကဲ့ပြီးခဲ့တဲ့ကာလမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုအမလို့အများဆံတွေအများကြီးကြားခဲ့ပါတယ်အဲ့ဒါကိုအချင်းယုံလေးပြန်ပြီးသုံးသပ်ပေးပါဆရာ
ဟုတ်ကဲ့အဲ့ဒါတော့ tendency ပေါ်မှာအများကြီးမူတည်တာပေါ့သူကဒီတိုင်းရင်းသားပြည်ရဲ့လူလားချက်အကျိုးစီးပွားကိုအပြောရှင်မှုပဲနဲ့လက်တိကျကျပေါ်ဆောင်ပေးဖို့ဆိုတာကိုအဲကြောင့်မလို့သူ့ရဲ့ပေါ်မှာသူ့လုပ်ရပေါ်မှာတော့အခုချိန်ခါမှာတော့ပြည်သူတွေကတော့ပြောကြတာပဲအမလို့အမြဖြစ်တယ်ဆိုပြောကြတယ်နောက်နောက်မှာလည်းဒီလာမယ့်ချိန်ကာလမှာလည်းသူ့ရဲ့ပြောဆိုမှုနဲ့လုပ်ဆောင်တဲ့ပေါ်မှာပဲမူတည်ပါတယ
်ဆရာဒီနေရာမှာတခုစဉ်းစားကြည့်ရင်ကချို့တိုင်းဒေသတွေမှာလက်နက်ကင်အင်အားစုတွေဟာတော်တော်ကိုအားကောင်းနေပါတယ်အဲဒီဒေသတွေမှာပြည်သူကိုယ်စားလှယ်တွေစွတ်တော်အမတ်တွေဟာစိတ်ပြီးတော့လူတွေရဲ့ယုံကြည်မှုကိုမရကြဘူးဆိုရင်မှားမှန်ဖြစ်ပါဘူးပြည်နယ်သားတချို့ဟာဆိုရင်စွတ်တော်လမ်းကြောင်းနဲ့သူတို့ရဲ့အခွင့်အရေးတွေကိုရလာမှာမဟုတ်ဘူးဘာမှတူမပေါက်ဘူးဖြစ်နေဒါကြောင့်လက်နက်ကင်လက်စင်စာချင်းပို့ပြီးတော့အားပေးရမယ်ဆိုရဲစိတ်ကူးများပေါက်နေသလားလို့လည်းကျွန်တော်စဉ်းစားမိပါတယ်တနည်းပြောရင်ဒီမိုကရေစီကိုအယုံကြည်နေပြီးတော့လက်နက်ကင်လမ်းစင်တွေပဲပို့ပြီးအသံနေကြလိမ့်သလားလို့လည်းစင်နာရဖြစ်မယ်လို့ထင်ပါတယ်ဆရာဘယ်လိုသဘောပါလဲကိစ္စ
ဖြစ်ရသဖြင့်ရှိပါတယ်ကျွန်တော်အမြင်ကကျိလင်းစီကနိုင်ရေးပြဿနာကြောင့်ဖြစ်တာပေါ့နိုင်ရေးပြဿနာနိုင်ရေးနဲ့ဖြည့်ရှိမှပြည်နေနိုင်တယ်ဆိုတော့ဆွေးရဟာအားလုံးတော့ဒါခံယူလာကြပါတယ်ဒါနိုင်ရေးနည်းနဲ့ဖြည့်ရှိနေဆိုတော့ဒါကပြည်သူစုစုပွဲပေါ့တိုင်တော့ပါပဲဆိုတော့အခုပြည်သူညီလာခံဆိုတော့ရှိတော့ရှိတယ်ဒါကြောင့်ဒီအကူဘလို့ဉာဏ်ဉာဏ်စံစားပြစ်မှမှကကပုံပေါ်နိုင်လို့ဆိုတာအဓိကကြပါတယ်အဲ့တော့ဒီပုံပေါ်တဲ့နေရာမှာတော့ဒါ Federal Democracy Street ကို PPP ပြင်ပေါ်ဆောင်သွားနေတဲ့အဖြစ်တစ်ခုရဖို့ဆိုတော့အဲ့လို solution ဒါလည်းအားလုံးပြည်လည်သွားနိုင်တယ်ဒီတဲ့ပြည်ပြတ်တာကိုအဖြစ်ရှာတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲကိုမှန်မှန်တန်တန်ယူတာတာဖြစ်မြင့်မှန်မှန်နဲ့ဒီလိုလိုဆိုအဖြစ်ဝင်ကြရမှာကရှေ့ချူတဲ့ဆွေးနွေးပွဲဖြစ်တယ်နောက်တစ်ခုသဘောတူချက်ရရှိတဲ့ဆွေးနွေးပွဲဖြစ်တယ်အဲ့လို solution ကအားလုံးပြည်လည်သွားမှာကြာ
ဟုတ်ကဲ့အဲ့တော့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုပင်လုံနေပါတယ်လုံနေတဲ့နေရာမှာဒီလက်နက်ကိုင်အင်အားစုတွေကိုကိုစားပြုတဲ့လူတွေကပြောရေးဆိုခွင့်ပိုရှိနေပြီးတော့ပြည်သူကိုယ်စားလှယ်ဆိုပြီးရွေးကောက်တင်မြှောက်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေသိအေးပါတာကိုမတွေ့ရဘူးလို့တချို့သုံးသပ်ကြပါတယ
်ဟုတ်ကဲ့အဲ့ဒါနောက်ပိုင်းမှာနည်းနည်းဒီသင်ပေါ်လာတဲ့ကြဒီ UPD GC ဆိုတာကတုံ့ပြန်ဆိုင်ပါပဲတုံ့ပြန်ဆိုင်စားတာအဲ့အာနာတူလေဗယ်ကိုဖွဲ့စည်းထားတာတုံ့ပြန်ဆိုင်ဒါပေမဲ့နောက်ပိုင်းမှာတော့ဒါ EAO နဲ့အစိုးရတမ်းတော့တုံ့ပြန်ဆိုင်ပုံစံမျိုးနဲ့သွားနေတာကြဒါပေမဲ့လည်းသူတို့ကအဓိကကြားတဲ့အပိုင်းကတော့ဒီလက်နက်ကယ်စော်လမ်းရေးကိုဘယ်လိုရပ်ဆိုင်နိုင်ပလဲဆိုတာကိုအဖြစ်ထုတ်တဲ့အခါကျတော့အဲသူတို့ကအဲ့ဒီပုံမှာပုံပြအဓိကကြားလာတာပေါ့အဲ့ဒါ NCA ဆိုတဲ့သူတို့ပုံမှာအများကြီးအဓိကကြားလာတယ်အဲ့ဒီကြောင့်မဖြစ်ပါဘူးအဲ့ဒါတော့ကျွန်တော်ကသူတို့တော့မပြောကြည့်ပါဒါပေမဲ့ဒီပါတီကိုပြစ်ပယ်ထားလို့တော့မရဘူးကျွန်တော်လည်းပြောနေတာပဲဒီချုပ်တလေမှာနည်းနည်းအဲ့လိုချင်းချင်းပြရသည်ရှိအောင်ရှိနိုင်တယ်ဒါပေမဲ့တကယ်တကယ်ပေါ်လို့ရှိအရာဆိုရှင်တော့ဒါအားလုံးသုံးခွင့်ဆက်သုံးခွင့်ဆက်ပါပဲဒါတွေကအာနာတူလေကသူသုံးခွင့်ဆက်ပါပဲအဲ့ဒီကနေ့တွားနေတာဖြစ်တယ်လို့ကျွန်တော်အဲ့လိုခန့်တယ်ဒီအစရာတမ်းတော်လို့တော်သပွန်ရေဝါသပွန်နိုင်ရပါတယ်များသပွန်အဲ့ဒါကိုပြောတာပါဟု
တ်ကဲ့ဆိုတော့နောက်တစ်ခုကဒီတိုင်းရင်းသားပါတီရေးပါဝင်နိုင်ငံရေးပါတီတော်တော်များများဟာတမရကောက်ဝေးဥစည်းချုပ်နဲ့တွေ့ကြပါတယ်တတော်တော်က ကိုယ်တော်မြင့်မြောင်နိုင်ငံကမကြခင်မှာအနာယူပြီးတော့နိုင်ငံရေးကိုဝင်လာမယ်လို့လည်းမျှော်မှန်းကြပါတယ်သူနိုင်ငံရေးတွေကိုပါလာရင်သူဒီတိုင်းရင်းသားတွေအကျိုးတွေပို့ပြီးတော့ဆောင်ရွက်ပေးနိုင်နိုင်မယ်လူဖြစ်တယ်လို့များတွက်ကြသလားဆရာ
အဲ့တော့ကျွန်တော်အဲ့တော့ဒီမှာခံမှန်းတာဟုတ်ကြ။အဲ့တော့ဟိုတာဟိုကျော်တန်တာပြောရပိုင်းကြတော့ကျွန်တော်တိတ်ပြီးတော့ရှင်ကြက်အပြစ်ကြတော့ပြစ်ကြတဲ့ရှင်ကြက်တော့မပေးနိုင်ဘူးကြတော့အဲ့လာတဲ့ဟိုစာပေါ့ဗျာ။ဒါသူ့ရဲ့ကာယကံရှင်ကြီးရဲ့အဲဒီခဲမှာဟိုအဲတချို့ကလေးပါတော့ရှိပေါင်းရှိနိုင်တာပေါ့။သူ့ဒီစုံလာတာဒီရုပ်ောက်ပွဲနဲ့ဆိုင်တယ်။
အဲ့တော့ညီလာခံနေလဲဆိုင်တယ်။အဲ့ညီလာခံအချို့မှာပြကြလာလို့အချို့ပြသူရှိနေတာရုပ်ောက်ပွဲနဲ့ဆိုင်တဲ့အချက်တွေကိုရှင်းနေတယ်လို့ကြားရတယ်။ဟုတ်ကဲ့နောက်တစ်ခုကကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်အထူးသဖြင့်ရခိုင်ပြည်နယ်ကပူဆိုတော့ပေါ့တိုက်ပွဲတွေလည်းဖြစ်နေတဲ့အချိန်မှာရွေးကောက်ပွဲပေါ်တရားမျှတပြီးတော့တကယ်လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်နိုင်ပါမလားနဲ့မဲဆန္ဒန
但是就是讲，如果不你真把别人的呢，有点就觉得是，啊，这样子开开心吧嘞。哎，你亲戚呢，完了别难去吧，不行的。有呢，阿龙嘛的，没啥那呢，分他吧嘞个。
OK， 这个农村没钱啊，这个路，西路苗岭的路，太阳大把地瑞，人家讲没，这到苗龙嘛，太阳大的，人家讲了没，土人，这个路，以前给家里表妹老妹说要，就婆媳往前屋里嘛，妈的，奶奶把地耶，说要婆公当买给家苗人，哎，路苗地路来叫人家江西没听嘛啦，那比太阳大把快回来给家个亲妈说人，地太阳大把就拿回以前给家哇，这个咱不得不要。Kini suaya kini lulu ya senarai terbaru ada itu ramya ramya pelan naik metimala lagi orang naik lewat timala.
Okay, siapa lo? Ayangan itu suci lah. Bajang dia suci lah. Ayangan lo, di lulu tu, di lulu tu, yau tu ada di, dah ada suci ada di, tu tu amat dia. Di lulu ni mungkin sih gua. Apa kalau di natal ni se, juga pergi dia nak pergi juga kan dia.但是他估计的，你都多，你单都多，要多的多的啊，都是轻轻松松的，你用的多家妈妈。哎，我说的，就是个那那个啊，的，但是他也，比方说也不他单的特别多，出去讲的呀。咱家我们说的啊，应该也是苦了皮拉的。俺家我们说的，把这几的那个新来的，应该单的应该都在波拉里面就起码的呀，都，那就那也瞄准着吧。
现在的人嘛，偏爱不离不开人家哦，别来木也拉来买，别来木没有的讲，先要拉来买，如果要来人家的拉去。
啊，大哥，大哥，我讲的，现在的人家也做的啊，就是那的，那也阿妈看见没有，亲了，彻底断了家嘛呗。这边嘛，你呢阿公拿了被阿表打的时候，你都避免不去包。反正来说，这边嘛，你呢阿公拿的时候呢，我那的车子比当初嘛没地方能去了，车子呢飞机不嘛没过去啊。对，比方说，我就也早就把不出来的了。反正怎么个比方说，至少也出呀。比方说，怎么个也早就有那那个也出呀了。哎，这件事没有我们心了咯，但就说今天那个阿表当然没有表妹当然没有了，就说心里都不提包呀。
有名的人在 Radio Season 的节目里面不得了အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတေးလက်ဆောင်ခန်းနာမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွန်နေပါတယ်
ျိုးသမီးတွေမှာရောအမျိုးသားတွေမှာပါအဖြစ်များနေတဲ့ကင်ဆာရောဂါတစ်ခုကတော့အဆုတ်ကင်ဆာရောဂါပဲဖြစ်ပါတယ်။အဆုတ်ကင်ဆာရောဂါဟာစိုးစိုးသိအောင်စစ်ဆေးဖို့ထုတ်ဖို့ခက်ခဲပြီးကုသတဲ့နေရာမှာလည်းပျောက်ကင်းအောင်ကုသနိုင်မှုခက်ခဲတာကြောင့်ကျိုးတင်ကဝဲနီးလန်းတွေကိုလိုက်နာကျင့်သုံးဖို့ကအရေးကြီးတယ်လို့အထွေထွေရောဂါအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျွန်းနိုင်ကပြောပါတယ်
။အဆုတ်ကင်ဆာကမြန်မာပြည်မှာဆိုလို့ရှိရင်ဒီ2018ခုနှစ်မှာ WHO ကနေဒီထုတ်ပြန်တဲ့အချက်လက်တွေအရဆိုလို့ရှိရင်အမျိုးသားအမျိုးသမီးနှစ်ဦးပေါင်းမှာဆိုရင်အဖြစ်များဆုံးကင်ဆာဖြစ်ပါတယ်။အမျိုးသမီးတည်းမှာဆိုရင်တော့အဖြစ်များဆုံးဖြစ်သောရင်သားနဲ့သိမ်းကောင်းပြီးတတိယအဖြစ်များဆုံးကင်ဆာဖြစ်ပြီးအမျိုးသားများတည်းမှာတော့အဖြစ်များဆုံးကင်ဆာဖြစ်ပါတယ်။အဲ့တော့ကဲရင်များဆုတ်ကင်ဆာဖြစ်ခဲ့ပြီးဆိုလို့ရှိရင်ကုသမှုလည်းခက်ခဲပြီးတော့အသက်အန္တရာယ်ရှိတဲ့ဒီပြင်းထန်နိုင်တဲ့ကင်ဆာမျိုးစားဖြစ်တဲ့အကြောင်းဒီဆုတ်ကင်ဆာနဲ့ပတ်သက်တဲ့ကာကွယ်ရေးနည်းလမ်းတွေကိုပို့ပြီးတော့သိရှိနိုင်တာကိုလိုအပ်ပါတယ
်။အဆုတ်ကင်ဆာဖြစ်တဲ့သူတွေရဲ့ရာဂိုင်းတော်တော်များများဟာဆက်လက်တောက်တာနဲ့ဆက်ဆက်မှုရှိရဲလို့သိရပါတယ်။ဉာဏ်နဲ့အခွင့်အရေးတွေကိုလည်းရှောင်ကျဉ်ကြရမှာပါဆလေးတော်တော်ကိုရှောင်လိုက်မယ်ဆိုရင်အဆုတ်ကင်ဆာရောဂါဖြစ်ဖို့အခွင့်အရေးဟာ90ရာခိုင်နှုန်းအထိရောကျသွားနိုင်တာကြောင့်ဆလေးတော်တော်ကိုတိနိုင်သမျှရှုတ်ချတင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ
်အဲ့တော့အဆုတ်ကင်ဆာကအဆုတ်ကင်ဆာဖြစ်ပွားသူရဲ့90ရာခိုင်နှုန်းကဆလေးတောက်သုံးခြင်းနဲ့နှီးနွယ်ပြီးတော့ဖြစ်တယ်လို့တွေးဆထားပါတယ်ဒီဆလေးထဲမှာပါတယ်ဒါလို့ခေါ်တဲ့ကတ္တရာဇီးနဲ့နီကိုတင်ကနေပြောင်းလဲလာတဲ့ drug bound ဖြစ်စီကြီးကအဆုတ်ကင်ဆာကိုအဓိကဖြစ်စေတာကိုတွေ့ရပါတယ်။ကျန်တဲ့ဆေးရည်နှုန်းကတော့တဆင့်ခံဆေးလေးငွေရှူရှာရသူတွေနော်လေထုညင်ညမ်းလို့နော်လေထုညင်ညမ်းနေဆိုတာဒီကားအိဆောထွက်တဲ့ဒီမိဘငွေရှိမယ်၊ချင်းစည်းခွေငွေရှိမယ်၊ကျန်တဲ့မိဘငွေတွေကိုရှူရှိုက်မိလို့ရဲ့နောက်တခါလုပ်ငန်းဝင်တွေမှာနော်ကိုယ့်ရဲ့လုပ်ငန်းတွေမှာထွက်ပေါ်လာတဲ့အမုံမွားအငွေတွေရှူရှိုက်ရကနေဒီဖြစ်ပွားတယ်လို့အကြံဉာဏ်သိရှိထားပါတယ်။ဆိုတော့ဒါကြောင့်မလို့ဒီအဆုတ်ကင်ဆာရဲ့အဓိကကာကွယ်ရေးကတော့ဆေးလိမတောက်ရေးဖြစ်ပါတယ်။အကယ်၍များဆေးလိတောက်ခြင်းကိုရှောင်ရှားမယ်ဆိုရင်အဆုတ်ကင်ဆာဖြစ်ဖို့ကို90ရာခိုင်နှုန်းလောက်အထိကိုရောကျသွားမှာဖြစ်ပါတယ်
။ကင်ဆာရောဂါတချို့ကိုစောစောတိအောင်စစ်ဆေးဖို့ထုတ်ပြီးကုသလို့ရတယ်ဆိုပေမဲ့အဆုတ်ကင်ဆာရောဂါတော့စောစောတိအောင်စစ်ဆေးဖို့ထုတ်ကုသလို့မရတဲ့ကင်ဆာမျိုးစားတွေမှာပါဝင်နေတာပါ။ယောဂါကိုကုသမယ်ဆိုရင်လည်းပျောက်ကင်းအောင်ကုသနိုင်မှုအခွင့်အရေးနေတာကြောင့်ယောဂါမဖြစ်အောင်ကြိုတင်ကာကွယ်ထားခြင်းကသာပိုပြီးတော့အရေးပါတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါလေ
။အဆုတ်ကင်ဆာကတော့ဆရာတို့ဒီဓာတ်မှန်ရိုက်ပြီးစစ်ဆေးပြီးတော့ကြိုတင်သိရှိအောင်လုပ်မယ်ဆိုရင်လည်းယောဂါဖြစ်တဲ့အချိန်မှာကြိုသိတယ်ပေမဲ့သူရဲ့ကုသမှုကုထုံးနေအရာဒီအသက်ရှည်အောင်ကုသနိုင်ဖို့ပျောက်ကင်းအောင်ကုသနိုင်ဖို့အခွင့်အလမ်းနေတဲ့အတွက်ကြောင့်မလို့အဆုတ်ယောဂါကိုစောစောစီစီသိအောင်အဆုတ်ကင်ဆာယောဂါကိုစောစောစီစီသိအောင်ဒီချိုတင်စစ်ဆေးတဲ့နည်းစနစ်တွေကိုအသုံးပြုဖို့အတွက်အဆုတ်ပြုထားတာတွေမြဲပါသေးတယ်။ဒါပေမဲ့တချို့နောက်နိုင်ငံတွေမှာဆိုလို့ရှိရင်တော့ဒီဆေးလိတောက်တဲ့နှစ်30လောက်ရှိပြီဆိုရင်သူ့မှာအဆုတ်ကင်ဆာဖြစ်ဖို့အခွင့်အလမ်းများတဲ့အတွက်ဓာတ်ရောင်ကြီးသိမှုနည်းအောင် low dose CT ဆိုပြီးတော့နှစ်စဉ်ရိုက်ပြီးတော့စစ်ဆေးတဲ့နည်းတွေတချို့နိုင်ငံတွေမှာအဆိုပြုထားတာရှိတော့လည်းပဲဆရာတို့နိုင်ငံတွေတော့အဆုတ်တင်စာကိုစောစီးစွာသိရှိအောင်ကြိုတင်ဓာတ်မှန်ရိုက်စစ်ဆေးပါဆိုတဲ့အချံပြုချက်မျိုးလည်းမရှိပါဘူးတကယ်တမ်းဆောင်ရွက်နေမှုလည်းမရှိပါဘူးเนาะမရှိရတဲ့အကြောင်းရင်းကတော့အဲ့ဒီအချိန်မှာတွေ့ရှိတဲ့သူ့ကိုကုသအောင်ပျောက်ကင်းနိုင်မှုအနေထားနေတဲ့အတွက်ဖြစ်ပါတယ်
ပျောက်ကင်းအောင်ကုသဖို့အခွင့်အလမ်းနေပါတဲ့အဆုတ်ကင်ဆာယောဂါဟာဆက်လိုက်တဲ့အမှုံမွားတွေကိုရှောင်ကျဉ်လိုက်ရုံနဲ့ယောဂါဖြစ်ပွားမှုကို90ရာခိုင်နှုန်းအထိရောကျစေနိုင်တာကြောင့်ဆက်လိုက်တောက်သုံးမှုကိုရှောင်ကျဉ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ
်။အဆုတ်ကင်ဆာယောဂါကသိရှိပြီးဆိုလို့ရှိရင်ပျောက်ကင်းအောင်ကုသဖို့အခွင့်အလမ်းနေတဲ့အတွက်ကြောင့်ကာကွယ်ရေးနည်းလမ်းတွေပို့ပြီးယူဆရပါမယ်။အဲ့တော့ကာကွယ်ရေးနည်းလမ်းတွေကိုကြည့်မယ်ဆိုလေဒီဆက်လိုက်မတောက်ရုံနဲ့ဒီအမှုံမွားငွေတွေကိုရှောင်ကျဉ်ရုံနဲ့ဒီအဆုတ်ကင်ဆာယောဂါဖြစ်ပွားမှုကို90ရာခိုင်နှုန်းလောက်အထိရှောင်ချနိုင်မှာဖြစ်တဲ့အတွက်ကြောင့်ဒီဆေးလိပ်ကိုမတောက်သုံးဖို့အတွက်ကိုပဲဆရာတို့အဓိကအနေနဲ့တိုက်တွန်းချင်ပါတယ်ဆေးလိပ်မတောက်တဲ့သူတွေအနေနဲ့လည်းဆေးလိပ်တောက်တဲ့အချင်းကိုမလုပ်ဖို့ရယ်လက်ရှိဆေးလိပ်တောက်တဲ့သူတွေအနေနဲ့လည်းဒီဆေးလိပ်ကိုဖြတ်ဖို့အတွက်ကိုဆရာအနေနဲ့အကြံပြုချင်ပါတယ်ဒီဆေးလိပ်ငွေကိုရှောင်မယ်ဆိုရင်အဆုတ်ကင်ဆာဖြစ်ပွားမှုတော့အလွဲမသေးရောကျသွားမှာဖြစ်ပါတယ
်အဆုတ်ကင်ဆာယောဂါဟာဆော့ဆော့တိအောင်ဆစ်ဆေးဖို့ထုတ်ဖို့မလွယ်ကူတလို့ပျောက်ကင်းအောင်ကုသဖို့လည်းမလွယ်ကူတာကြောင့်ဆေးလိပ်တောက်သုံးတာကိုရှောင်ကျင်ရင်အဆုတ်ကင်ဆာယောဂါဖြစ်ပွားမှုကိုကြိုတင်ကာကွယ်ထားဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါအခုခါတော့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါဒီတစ်ပတ်မှာတော့ကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီကသူဘာစလိုနာအသင်းကနေထွက်ဖို့လုပ်ခဲ့တာနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ဖြစ်တဲ့ goal.com ကိုပြောကြားခဲ့တဲ့အကြောင်းနဲ့ဘာစလိုနာကမက်ဆီကိုအသင်းပြောင်းခွင့်မပေးတဲ့အပေါ်မှာဘောလုံးဝေဖန်သူတွေရဲ့အမြင်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဒ
ဘွားကျော်ဘောလုံးသမားမက်ဆီကဘာစလိုနာအသင်းမှာတနစ်ဆက်နေသွားမယ်ဆိုပြီးတော့ပြောလိုက်ပါပြီ။ဒါကြောင့်မက်ဆီဟာဘာစလိုနာအသင်းမှာရှိလာမဲ့ဘောလုံးရာသီကုန်ထိနောက်တစ်နှစ်ဆက်ပြီးတော့ရှိသွားမှာပါ။သူတစ်သလုံးကစားလာတဲ့ဘာစလိုနာအသင်းကိုတရားစွဲတာတရားရုံးမှာရင်ဆိုင်ဖြေရှင်းရတာမျိုးမလုပ်ချင်တာကြောင့်ဘာစလိုနာမှာဆက်နေပြီးတော့တနစ်ဆက်ကစားသွားဖို့ဆုံးဖြတ်လိုက်တယ်လို့ goal.com နဲ့တောက်ချာနေကအင်တာဗျူးမှာပြောပါတယ်။
Mi marcha al club y buscamos los objetivos, nuevos aires y una experiencia nueva para.
Tú ni le atenga ni propio otro te ayo ma phi xin jin yin phi xin nai mai di kaisa go bado nga ma ma sin la ke bu lo Messi ga pyo ba de. Barcelona ga le tu otro a long lou pe ke de lo tu le Barcelona otro a long lou pe ke chao da chang tu ni le te ayo ma ma phi xin bu song phya lai da phit de lo Messi ga pyo ba de. အမေအတင်းဥက္ကဋ္ဌဂျိုဇက်ဘာတိုမီယိုဟာဂရိမတီတဲ့သူဖြစ်တယ်ဆိုပြီးတော့မက်ဆီကဝေဖန်လိုက်ပါတယ
်။ El presidente y bueno, el presidente siempre dijo que yo a final de temporada podía decidir si me podía ir o me podía quedar y
ဘာတိုမီယိုကကျွန်တော်ကိုအနာဂတ်နဲ့ပတ်သက်ပြီးဘောလုံးရာသီကုန်မှာဆုံးဖြတ်နိုင်ကြောင်းအဲ့ဒီအခါအတင်းကနေထွက်ချင်လဲထွက်ဆက်နေချင်လဲနေနိုင်တယ်လို့အမြဲတမ်းပြောပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့အတင်းကထွက်နိုင်မယ်လို့ထင်ခဲ့ကြအောင်အခုကြောင့်မှသူတို့ဘက်ကကျွန်တော်ဆယ်ရက်မတိုင်ခင်မပြောလို့ပေးမထွက်ဘူးဆိုပြီးပြောပါတယ်အဲ့ဒီချိန်ကကျွန်တော်တို့ကဗိုင်းရပ်ကြောင့်ဘောလုံးပွဲတွေကိုရွှေ့ဆိုင်းထားတဲ့အတွက်ဒါလီကာဘောလုံးပွဲတွေကလည်းကစားနေတော့တန်းတန်းနဲ့မပြီးသေးဘူးလေဒါကြောင့်ကျွန်တော်ဆက်ကစားနေတာပေါ့အခုလည်းဥက္ကဋ္ဌကကျွန်တော်အနေနဲ့အတင်းကနေထွက်ချင်တယ်ဆိုရင်စာချုပ်ပါအချက်တိုင်းယူရို300ရမှထွက်လို့ရမယ်ဆိုတော့ဒါကဘလို့မှမဖြစ်နိုင်ပါဘူးဒါကြောင့်ကျွန်တော်ဆက်နေတော့မှဖြစ်တယ်ဆိုပြီးတော့မက်ဆီကပြောသွားတာဖြစ်ပါတယ်ပြန်မက်ဆီကသူ့အနေနဲ့ပြိုင်ပွဲတွေကိုအကောင်းဆုံးအစစ်မြင့်ဆုံးအနေနဲ့ရှင်ပြိုင်ခြင်းပြီးတော့သူ့တွေလည်းလိုချင်ကြောင်းချန်ပီယံလိမှာလည်းသူ့တွေရတဲ့အထိထပ်ပြီးတော့ပြိုင်ခြင်းကြောင်းအနည်းဆုံးတော့တခြားအသင်းတွေနဲ့အချိန်နဲ့ကစားပြီးရှင်ခြင်းကြောင်းပြီးခဲ့တဲ့ဘောလုံးရပြီး၃လပြီးမှယောမလီဗာပူးနဲ့လင်းဖုံးမျိုးတွေမှာအကြီးကျယ်ရှုံးရတဲ့လူမျိုးမရှုံးခြင်းဘူးဆိုပြီးတော့လည်းပြောပါတယ
်
ဘာဇိုနာတဲ့ဟာအခုနဲ့လာလီကာအမပေးဖလားကိုရှေ့ကနေဦးဆောင်နေပြီးမှလက်လွတ်ခဲ့ရသလိုချန်ပီယံစ်ကွာတာဖိုင်နယ်မှာလည်းဘိုင်ယန်မြူနစ်ကို 8-9 နဲ့ရှုံးပြီးတော့အဆက်တကွဲဖြစ်ခဲ့ပြီးဒီနေ့ဘောလုံးရာသီမှာဖလားတစ်လုံးမှမရဘဲနဲ့အဆုံးသတ်ခဲ့တာဖြစ်ပါတယ်။မက်ဆီယာပြီးခဲ့တဲ့သတင်းပတ်ကဘာဇိုနာအတင်းကနေထွက်တော့မယ်လို့ပြောလိုက်ပြီးတဲ့နောက်ဘာဇိုနာနဲ့မက်ဆီကြားမှာနှစ်ဖက်အခြေအနေတွေတင်းမာခဲ့ပြီးတော့ပရီးမီးယားလိဂ်ကသူ့ရဲ့နီးပြားဟောင်းဂေါ်ဒီယိုလာခိုင်နဲ့မက်ဆီကြီးကိုရောက်ဖို့များတယ်ဆိုပြီးတော့ကျန်းကျင်သူတွေအတော်များများကခံမနေကြတာပါအဲ့အပြင်မက်ဆီကဒီဘောလုံးရသည့်အစ်တွက်အသင်းနဲ့ဆေးစစ်မှုတွေကိုမလုပ်ခဲ့လို့လေ့ကျင့်ခန်းတွေလည်းမဆင်းပဲနေခဲ့တာပါဘာစလိုနာဘက်ကတော့မက်ဆီအနေနဲ့အသင်းပြောင်းခြင်းနဲ့ဆိုရင်စာချုပ်ပါအချက်တိုင်းယူရိုတန်း900နဲ့ဝယ်မှအသင်းပြောင်းနိုင်မယ်ဆိုပြီးတော့ပြောခဲ့ပြီးတော့လာလီဂါကလည်းဘာစလိုနာဘက်ကရည်တည်ခဲ့တာပါဒီပိုင်းတွေအတွင်းမက်ဆီရဲ့အေဂျင့်လည်းဖြစ်ဖောက်ရင်လည်းဖြစ်တဲ့ဟောဟေးမက်ဆီနဲ့ဘာဇူနာဥက္ကဋ္ဌတို့ဆွေးနွေးကြပြီးရဲ့နောက်အခုနောက်ဆုံးမက်ဆီကအသင်းမှာတနစ်ဆက်ကစားသွားဖို့အဆုံးဖြတ်လိုက်တာပါမက်ဆီကတော့သူတစ်သက်လုံးကစားလာတဲ့အသင်းနဲ့ပဲကစားသမားဘဝကိုအဆုံးသတ်ခြင်းပြင်မဲ့လက်ရှိအသင်းမှာဖြစ်နေတဲ့အခြေအနေတွေကိုအတော်လေးကိုသဘောမကျဖြစ်နေတာပါဒါကြောင့်လည်းအသင်းနဲ့သူကြားမှာအခုလိုအခြေအနေထိကိုဖြစ်လာခဲ့ကြတာပါမက်ဆီကအသင်းမှာတနစ်ဆက်နေသွားဖို့အဆုံးဖြတ်လိုက်တာကြောင့်ဒီပွဲမှာဘာစလိုနာဘက်ကနိုင်တယ်လို့ယူဆနိုင်ပေမဲ့ဘောလုံးကျွမ်းကျင်သူတွေနဲ့ဝေဖန်သူတချို့ကတော့အဲ့လိုမမြင်ကြပါဘူးမက်ဆီဟာရှင်းနေမှာစာချုပ်ကုန်မှာဖြစ်ပြီးအဲ့ဒီခါကျရင်အသင်းကနေပြောင်းရွှေ့ခြင်းမပါပဲပြောင်းမှာဖြစ်တဲ့အတွက်ဘာစလိုနာအနေနဲ့အသင်းပြောင်းရွှေ့ခြင်းကိုတပြားမှရမှာမဟုတ်တဲ့အတွက်အခုချိန်ရောင်းတာကဘာစလိုနာအတွက်ပိုအကျိုးရှိမယ်လို့ဆိုကြပါတယ်။စာချုပ်မှာပါတယ်လို့ယူရိုတန်း900ဆိုတဲ့ဈေးကဖြစ်နိုင်ပေမဲ့စာချုပ်တစ်နှစ်သာကျန်တော့ပြီးတော့လာမယ့်ဘောလုံးရာသီမှာဒေတာပေါက်ကြောင်းရွှေ့ကြီးမပါပဲလက်လွတ်လိုက်ရမယ်အစားအခုချိန်မှာအတိုင်းအတာတစ်ခုထိရှော့ချပြီးတော့ရောင်းချလိုက်ခြင်းအဖြစ်အသင်းပြန်တည်စောက်တဲ့နေရာမှာကောင်းကောင်းအသုံးပြုနိုင်မယ်လို့သူတို့ကယူဆနေကြတာပါ။အားလုံးချုပ်ပြီးသုံးသပ်ရရင်တော့ဘာစလိုနာအနေနဲ့မက်ဆီကိုအသင်းမှာတစ်နှစ်ဆက်ထားနိုင်လိုက်ပြီမဲ့ မွေကြီးအဖြစ်အများကြီးနဲ့နာမယ့်အခြေအနေဖြစ်နေတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာဒီကကတလူ
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေကြပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
် VOE မြန်မာပိုင်းစီစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြီးရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ထည့်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုလာစင်ဟာရှူနိုင်ပါတယ
်ခင်ဗျာ။ကျတာပရိနိမနခင်တဲ့လွာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းအကျဉ်းချုပ်ကိုဆက်လက်တင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကဝက်စီစတဲ့ထုတ်လုပ်နေတဲ့ဖြစ်စဉ်နဲ့နိုင်ငံရေးပြောကတွေမပါဝင်စေရဘူးလို့အမေရိကန်ကျန်းမာရေးပညာရှင်တွေကအမေရိကန်ထက်လွတ်တော်အမတ်တွေရှင်းမောင်းမှာအမကန်ပြောကြားခဲ့ပါတယ်။ကကွယ်ဆေးထုတ်လုပ်မှုကိုသိပ္ပံနည်းကြဖြစ်စဉ်အတိုင်းထုတ်လုပ်သွားမယ်လို့လည်းအမေရိကန်လူထုကျန်းမာရေးဝန်ဆောင်မှုဌာနအကြီးအကဲ Sergeant General Jerome Adams ကပြောပါတယ်။ဘယ်လာရုစ်နိုင်ငံရဲ့တပ်တန်းရှိသမရာအလက်ဇန်ဒါလူကာရှန်ကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့ဆန္ဒပြပွဲတွေနိုင်ငံနဲ့တဝန်ဆက်လက်ဖြစ်ပေါ်နေစမှာပဲအတိုက်ခံတွေဖွဲ့စည်းထားတဲ့ Coordination Council အဖွဲ့ဝင်အရေးပါတဲ့နောက်ထပ်ခေါင်းဆောင်တစ်ဦးကိုဘယ်လာရုစ်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဗိုလ်တုံးတွေကအတိုက်ခံအဖွဲ့ကရှင်းနေ Maxim Zenet ကိုမျက်နှာဖုံးတက်ထားတဲ့သူတို့ကရုံးခဲတဲ့ထိလာပြီးခေါ်သွားတယ်လို့ Tbilisi Club German ကပြောပါတယ်။ Zenet ကသူဖမ်းခံရပြီးဖုံးသိမ်းမခံရခင်မှာမျက်နှာဖုံးဆိုတဲ့စကားလုံးကို message ကတစ်ဆင့်ပေးပို့ခဲ့တယ်လို့သူတငယ်ချင်း German ကပြောပါတယ်Afghanistan နိုင်ငံမှာရှိတဲ့ American တပ်တွေကို Normal အစောပိုင်းအရောက်မှာအင်အား 4,500 အထိရှော့ချသွားမှာဖြစ်တယ်လို့ American စစ်တပ်ဘူးထိန်းချုပ်ကုကွဲရေးဌာနကဗုဒ္ဓဟူးကပြောပါရယ်။အီရာမှာရှိတဲ့ American တပ်တွေကိုဒီလာတဲ့အင်အား 3,000 အထိရှော့ချသွားမယ်လို့ကြေညာပြီးနိုင်ငံပိုင်းအကြမှာပဲအခုလို Afghan ကတပ်တွေရှော့ချမှာကိုကြေညာလိုက်တာလည်းဖြစ်ပါရယ်။အင်ဒိုနီးရှားနိုင်ငံအာချေပြည်နယ်ကမ်းခြေကိုဆက်လက်တည်းနဲ့စက်တဘာလ9ရက်နေ့သတင်းစာတွေအစောပိုင်းမှာရောက်လာတဲ့ရိုဂျာဒုက္ခသည်300နီးပါးရေကမြို့သမီးတူဟာအသက်ရှူမောပါပဲအပြင်းပြလာတာကြောင့်မြို့နယ်ဆေးရုံကိုပို့ပြီးစစ်ဆေးကုသပေးမယ်စက်တဘာလ10ရက်နေ့အင်္ဂါနေ့မှာတည်ဆုံသွားခဲ့ပါတယ်။အဲဒီဒုက္ခသည်တွေဟာပင်လယ်ပြင်ထဲ9လနီးပါးကြာဖြတ်တန်းခဲ့ပြီးအင်ဒိုနီးရှားနိုင်ငံအာချေဒေသကိုရောက်လာသူတွေဖြစ်ပါတယ်။ရခိုင်ပြည်နယ်မှာကလေးငယ်တအူးနဲ့အနည်းဆုံးလူကြီးတအူးတို့အကြောင်းမဲ့တည်ဆုံခဲ့ရတဲ့အတွက် Save the Children အဖွဲ့ကအလုံးမဲ့စိတ်ထိခိုက်ရကြောင်းကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ M နဲ့မြေပုံမျိုးနဲ့အကြာရုတ်ခက်ကန်ကြေးရွာကအသက်9နှစ်အရွယ်သာရှိသေးတဲ့ကလေးတအူးအမြောက်ဆန်အပိုင်းစားဖြစ်ပွက်ရှိတဲ့အရာတွေစက်တင်ဘာလ10ရက်အင်္ဂါနေ့ကထိမှန်ပြီးတည်ဆုံခဲ့တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကဖြစ်ခဲ့တဲ့မြမတမတော်ရဲ့နေပြည်တော်ရှင်းလင်းရေးဖြစ်စဉ်တွင်ကိုယ်တိုင်ပါဝင်ခဲ့တယ်လို့ဖွင့်အားပြောဆိုခဲ့တဲ့မြမတမတော်ဝတ်စုံဝတ်စင်ထားသူတပ်သားတချို့ရဲ့ဗီဒီယိုဖိုင်တွေဒီအပိုင်းနဲ့ထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီတပ်သားတွေကရခိုင်လက်နက်ကိုင်အေးတပ်ဖွဲ့စီကိုဘယ်လိုအကြောင်းကြောင့်ကုလို့တပ်ပြရသလဲ။ရခိုင်ပြည်ဝိုင်းဖြစ်စဉ်မှာဘယ်လိုပါဝင်ခဲ့သလဲဆိုတာတွေနဲ့ပတ်သက်လို့အေးတပ်ဖွဲ့ကမေးမြန်းထုတ်ပြန်ထားတဲ့ဗီဒီယိုဖိုင်လည်းဖြစ်ပါတယ်။တပ်သားပရိနိမနခင်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါက်တာရှင်မြာကိုစိတ်တပြားရှင်လန်းချမ်းပြပါစေ။ကျွန်တော်ရပ်တော့ပါ
This program has come to you from the Voice of America, Washington.